Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့နိုဗင်ဘာလ9ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်မောင်ပါရှင် COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်ဒီမိုကရေစီလမ်းကြောင်းပေါ်သွားနေတဲ့မြန်မာနိုင်ငံမှာနောက်ထပ်အရေးပါတဲ့မှတ်တမ်းတစ်ခုကိုရောက်နိုင်ခဲ့တဲ့အတွက်မြန်မာပြည်သူတွေကိုချီးကျူးဂုဏ်ပြုကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကပြောကြားပါတယ်စိတ်ခေါ်မှုတွေအများအပြားရှိနေသေးတဲ့မြန်မာနိုင်ငံကပိုပြီးဒီမိုကရေစီနီးလမ်းကျငြိမ်းချမ်းသာယာဝပြောတဲ့လမ်းစီဆက်သွားတဲ့နေရာမှာအမေရိကန်ပြည်ထောင်စုကမိတ်ဆွေမိတ်ဖက်အနေနဲ့ဆက်လက်ပြီးတော့မြန်မာပြည်သူတွေနဲ့လက်တွဲမယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအခြေစိုက် USAID အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီဌာနညွှန်ကြားရေးမှူး Ella Grabs နဲ့အတူရန်ကုန်မြို့ရဲကမဲယုံတချို့ကိုလေ့လာခဲ့တဲ့တန်ယုံယာယီတာဝန်ခံခွန်ကာဒနိုကလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသက်ဝင်နေတာမြင်ရတာကောင်းမွန်လှတယ်လို့ပြောကြားကြောင်းတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာ COVID ကပ်ရောဂါကြောင့်စိန်ခေါ်မှုတွေရှိနေတဲ့ကြားကရွေးကောက်ပွဲမှာမဲပေးသူတွေများပြားတာနဲ့ရွေးကောက်ပွဲကိုငြိမ်းချမ်းစွာကျင်းပနိုင်ခဲ့တဲ့အပေါ်မှာ EU ဥရောပသမ္မတကလည်းကြေညာချက်ထုတ်ပြန်ချီးကျူးထားပါတယ် November 10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့နောက်ထပ်မှတ်တမ်းတစ်ခုဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေကို EU ကဟိုးရင်တွေကထောက်ခံနေကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံထဲမှာလူမျိုးရေးဘာသာရေးလူနည်းစုတွေအလုံးနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးတွေရရှိနိုင်ရေးအတွက်ကိုလည်း EU အဖွဲ့ဝင်တွေကတောင်းဆိုကြောင်းလည်းဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့လက်မခံပါဘူး။မြန်မာပြည်သူတွေခက်ခက်ခဲခဲရရှိထားတဲ့မဲပေးနိုင်ခွင့်နဲ့ပြည်သူအများအပြားပါဝင်မဲပေးခဲ့တာများတဲ့အပေါ်မှာဝမ်းသာတယ်လို့ဗြိတိန်အစိုးရကလည်းကြေညာချက်ထုတ်ပြန်ပါတယ်။စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုအသွင်ပြောင်းနေတဲ့မြန်မာနိုင်ငံမှာ2020ရွေးကောက်ပွဲဟာထူးခြားတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့ဗြိတိန်နိုင်ငံသားရဲ့ဌာနအာရှဒေသဆိုင်ရာတာအမတ်ကြီး Nigel Adams ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာပြည်သူတွေလိုလားတဲ့ငြိမ်းချမ်းရေးနဲ့ပြည့်ဝတဲ့ဒီမိုကရေစီစနစ်အတွက်ဗြိတိန်နိုင်ငံကဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့ကြေညာချက်ထဲမှာပြောကြားထားပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတရားဝင်မဲရလတ်တွေကိုစတင်ညနေရမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေရာအများစုမှာအနိုင်ရနေပုံရပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးအောင်မှာဖြစ်ပါရဲ့ရှင်။အမေရိကပြည်ထောင်စုရွေးကောက်ပွဲမှာသူရှုံးနိုင်တယ်လို့တမန်တော်ဒေါ်နယ်ထရမ့်ကလက်မခံသေးပေမဲ့ရွေးကောက်ခံတမန်တော်ဂျိုးဘိုင်ဒန်ကတော့အာဏာလွှဲပြောင်းရေးလုပ်ငန်းတွေအတွက်စတင်ပြင်ဆင်နေပါပြီ။ဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံသူတမန်တော်ကမာလာဟဲရစ်တို့က buildbackbetter.com ဆိုတဲ့ website အသစ်ကိုဖန်တီးပြီးတော့တရားဝင်အာဏာရတဲ့ပထမဆုံးနေ့ကစပြီးအဓိကဦးစားပေးလုပ်မဲ့ကိစ္စတွေကိုဖော်ပြထားပါတယ်။ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးစီးပွားရေးပြန်လည်နလန်ထူနိုင်ရေးအသားအရောင်ကွဲပြားမှုအခြေခံနဲ့မညီမျှမှုတွေတိုက်ဖြတ်ရေးနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖြတ်ရေးစတဲ့ကိစ္စ၄ခုကိုပထမဆုံးဆောင်ရွက်သွားမယ်အကြောင်းအဲ့ဒီ website မှာဖော်ပြထားပါတယ်။ဒါမှထရမ့်လက်ထက်မှာဖျက်ခဲ့တဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာပါရီသဘောတူညီချက်ကိုအမေရိကန်ပြန်လည်သဘောတူညီနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တဲကိုပြန်လည်ဝင်ရေးကိစ္စတွေကိုဘိုင်ဒန်သမ္မတတာဝန်ယူပြီးဂျပန်အတွင်းနေမှာပဲဆောင်ရွက်လိမ့်မယ်လို့သူ့ရဲ့အကြံပေးတွေကပြောပါတယ်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကနေအမေရိကန်ပြည်ထောင်စုစီပြည်ဝင်ခွင့်တားမြစ်ထားတဲ့အမိန့်တွေကိုလည်းဘိုင်ဒန်ကရုပ်သိမ်းဖို့အစီအစဉ်ရှိပါတယ်သမ္မတတဲကျန်းကျိန်ပွဲကိုတော့ January 20ရက်နေ့ကျရင်ဝါရှင်တန်မြို့တော်မှာကျင်းပမှာဖြစ်ပါတယ်COVID-19 အတည်ပြုလူနာတဲ့တနေ့ကိုပြန်မြတသိန်းကျော်တိုးနေတဲ့အမေရိကန်ပြည်ထောင်စုမှာစုစုပေါင်းအတည်ပြုလူနာဒီကနေ့တနင်္လာနေ့မှာ10တန်းကျော်သွားတော့မယ့်အခြေအနေရှိနေပါတယ်။အမေရိကန်မှာ COVID ကရောဂါကြောင့်နေ့စဉ်သေဆုံးသူကလည်း900လောက်ရှိပါတယ်။အနောက်လယ်ပိုင်းပြည်နယ်တွေမှာရောဂါကူးစက်မှုအဆိုးဆုံးဖြစ်နေပြီးတော့အဲ့ဒီဒေသတွေမှာဆေးရုံတဲ့ကုသသူနှုန်းကလည်းဆန်းကျင်တင်အောင်မြင့်တက်နေပါတယ်။ဆေးရုံတွေမှာလူနာသစ်တွေလက်မခံနိုင်လောက်အောင်လူနာတွေပြည့်နေတဲ့ယူတာပြည်နယ်မှာအရေးပေါ်အခြေအနေထုတ်ပြန်တဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူး Gary Herbert ကတနင်္ဂနွေနေ့တုန်းကကြေညာပါတယ်
။ The number of infections in our state is growing at an alarming rate. Our hospitals in Utah are among the best in the world, but they cannot give the best care when hospitals are at capacity.
ယူတာပြည်နယ်ထဲမှာထိတ်လန့်စရာကောင်းလောက်တဲ့နှုံးနဲ့ယောဂကူးဆက်နေတဲ့အတွက်ဆေးရုံတွေမှာလူပြည့်နေပြီးတော့ကျန်းမာရေးဝန်ထမ်းတွေမနိုင်မနှင်းဖြစ်နေတဲ့အခြေအနေကြောင့်ပြည်နယ်ထဲမှာအရေးပေါ်အခြေအနေကြီးများကြောင်းယူတာပြည်နယ်အုပ်ချုပ်ရေးမှူးပြောကြားသွားတာဖြစ်ပါတယ်။ပြည်နယ်ထဲမှာလူတိုင်းနှခေါင်းစီးမဖြစ်မနေတတ်ကြရမှာဖြစ်ပြီးတော့မတက်တဲ့သူတွေကိုထန်တက်မယ်လို့လည်းသတိပေးခဲ့ပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကိုဗစ်ကရောဂါထိန်းချုပ်ရေးအထူးအဖွဲ့ကိုဖွဲ့စည်းထားပြီးအဖွဲ့ဝင်တွေနဲ့ဒီကနေ့ပါတွေ့ဆုံမှာဖြစ်ပါတယ်။တွေ့ဆုံဆွေးနွေးပွဲပြီးရင်တော့ကိုဗစ်ကရောဂါထိန်းချုပ်ရေးသူ့ရဲ့အစီအစဉ်တွေကိုမင်းကွန်းပြောကြားဖို့စီစဉ်ထားပါတယ်။လက်ရှိ Trump အစိုးရရဲ့ကိုဗစ်ထိန်းချုပ်ရေးအထူးအဖွဲ့ခေါင်းဆောင်ဒုသမ္မတ Mike Pence ကလည်းဒီကနေ့မှအစည်းအဝေးခေါ်ထားပါတယ်။ဥရောပအပါအဝင်ကမ္ဘာတခြားနေရာတွေမှာလည်းကိုဗစ်ကရောဂါဖြစ်ပွားသူတိုးနေတာမှာဒီကမ္ဘာလုံးအတိပြုလူနာဟာတန်90ကျော်ရှိပါတယ်။ကိုဗစ်ကြောင့်သေဆုံးသူက 1.2 တန်းဖြစ်ပြီးတော့ပြန်ပြီးနေကောင်းသူကတော့33တန်းလောက်ဖြစ်ပါရဲ့ရှင်။မက္ကဆီကိုပင်လယ်ကွေးကနေဝင်ရောက်လာတဲ့အက်တာမုန်တိုင်းဟာအမေရိကန်ပြည်ထောင်စုတောင်ပိုင်းကဖလော်ရီဒါဂီးစ်ကျွန်းတွေရှိရာဘက်ကိုဒီနေ့နေ့တုန်းကဝင်ရောက်တိုက်ခတ်ပါတယ်။လေပြင်းတိုက်နှုန်းတစ်နာရီကီလိုမီတာ100လောက်နဲ့တိုက်ခတ်တဲ့မုန်တိုင်းကြောင့်ဖလော်ရီဒါပြည်နယ်တောင်ပိုင်းမှာမိုးသီးထန်စွာရွာသွန်းပြီးတော့လူအသက်တွေဆုံးရင်ရလောက်တဲ့ရေကြီးမှုတွေဖြစ်နေတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဆောင်ကြီးဌာနကပြောပါတယ်။အပူပိုင်းမုန်တိုင်းအတွင်ကနေဟာရီကိန်းပြင်းအားအဆင့်ကိုဒီကနေ့တင်လာနေနှောင်းပိုင်းဒါမှမဟုတ်အင်္ဂါနေ့မှပြောင်းလဲသွားနိုင်ပြီးတော့ဖလော်ရီဒါပြည်နယ်အတွင်ပိုင်းကိုရောက်ရှိကြရင်တော့အပူပိုင်းမုန်တိုင်းအဖြစ်နဲ့ပြန်လည်အပြော့သွားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဒိုင်းဒိုမီတာ19 kHz 1953ညဒိုင်းဒိုမီတာ25 kHz 1783ညဒိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဒိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။American သမ္မတရွေးကောက်ပွဲမှာဂျိုးဘိုင်ဒန်အနိုင်ရတဲ့အပေါ်ဘာကြောင့်ဂုဏ်ပြုစကားမပြောကြားသလဲဆိုတဲ့မိကုန်းနဲ့ပတ်သက်ပြီးတရုတ်နိုင်ငံကနိုင်ငံတကာလူထုံးလူနည်းနဲ့အညီကြေညာချက်ထုတ်ပြန်သွားမယ်လို့တရုတ်နိုင်ငံဂျာယီဝန်ကြီးဌာနပြောခွင့်ရကပြောပါတယ်
။关于你的第一个问题，我们注意到拜登先生
，Mr. Biden ကသူနိုင်ငံရဲ့လူကြေညာထားတာကိုသတိပြုကြောင်း American နိုင်ငံရဲ့ဥပဒေနဲ့လူထုံးလူနည်းတွေအရရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပြီးသွားမယ်လို့နားလည်ထားကြောင်းတရုတ်နိုင်ငံဂျာယီဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကတင်းနှလာနီကပြည်လူတွေသတင်းစာရှင်းလင်းပွဲမှာပြောသွားတာပါနှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးတော့လေတရုတ်နဲ့အမေရိကန်နိုင်ငံအကြားနှစ်ဖက်ဆွေးနွေးမှုတွေနဲ့သဘောထားကွဲလွဲမှုတွေကိုအပြန်အလှန်လေးစားမှုအပေါ်အခြေခံပြီးဖြေရှင်းရမယ်လို့ယုံကြည်ထားကြောင်းလည်းပြောခွင့်ရဝမ်ကပြောပါတယ်သမ္မတအဖြစ်အရွေးခံရဖို့လုံလောက်တဲ့မဲအရေးအတွက်ကိုဒီမိုကရက်တစ်သမ္မတလောင်ဂျိုးဘိုင်ဒန်ကရရှိထားပြီလို့မီဒီယာတွေကကြေညာထားပေမဲ့သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကသူရှုံးနေကြောင်းဝန်ခံစကားပြောကြားတာမရှိသေးပဲရွေးကောက်ပွဲရလဒ်အပေါ်တရားဥပဒေအရစိန်ခေါ်မှုတွေပြုလုပ်သွားမယ်လို့ပြောထားပါတယ်။တရုတ်နိုင်ငံနီးတူရုရှား၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေကလည်းဂျိုးဘိုင်ဒန်အနိုင်ရရှိတဲ့အပေါ်မှာချီးကျူးစကားပြောကြားတာမရှိသေးပါဘူးရှင်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံမဟာမိတ်ဆက်ဆံရေးနဲ့ကိုရီးယားကျွန်းဆွေညီညာရေးတည်ဆောက်နေရာတွေမှာကွာဟမှုမရှိစေဖို့အခိုင်အမာလှုပ်ဆောင်သွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့တင်းလာနေမှာပြောပါတယ်
။ထို့ကိဟမ်မီဂျုံနဲ့ကာငါဝါဟမ်ပန်ဒိုဖျံ
အပေါ်ဆက်ဆံရေးနဲ့ကိုရီးယားနှစ်နိုင်ငံဆက်ဆံရေးနဲ့ကိုရီးယားကျွန်းဆွေညီညာရေးဆက်လက်တည်ဆောက်သွားမှာဖြစ်ပြီးသမ္မတထရမ့်အစိုးရလက်ထက်ရရှိထားတဲ့နှစ်နိုင်ငံဆက်ဆံရေးအောင်မြင်မှုတွေကိုအခြေခံပြီးနောက်တက်လာမယ့်အစိုးရလက်ထက်မှာဒါကိုအတိအကျပို့ပြီးတော့တုံ့ပြန်နိုင်မှုအကောင်းဆုံးလှုပ်ဆောင်သွားမယ်လို့သမ္မတမွန်ချီအင်ကပြောပါတယ်2020အမေရိကန်ရွေးကောက်ပွဲမှာအနိုင်ရသူဂျိုးဘိုင်ဒန်ကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့ပြီးတဲ့နောက်မှာသမ္မတမွန်နာအခုလိုပြောလိုက်တာပါ။တောင်ကိုရီးယားအနေနဲ့ဒီမိုကရေစီအရေးငြင်းငြင်းရင်းနဲ့လူ့အခွင့်အရေးတူတဲ့ဖြစ်ထွန်းရေးတွေမှာအမေရိကန်နဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့မွန်ကသူ့ရဲ့ထိပ်တန်းအကြံပေးအရာရှိတွေကိုပြောကြားခဲ့ကြောင်းတောင်ကိုရီးယားသမ္မတအင်တော်ကပြောပါရယ်။ဒါပြင်ဂျိုးဘိုင်ဒန်ရဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေလျှော့ချအသုံးပြုစီးပွားရေးတည်ဆောက်ရေးမှာတောင်ကိုရီးယားအနေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းသမ္မတမွန်ကပြောပါရယ်ရှင်။ကမ္ဘာဖွံ့ဖြိုးမှုအနေဆုံးနိုင်ငံ LDC အဆင့်အကျန်းကနေလာအိုနိုင်ငံလွတ်မြောက်ဖို့အခွင့်အလမ်းအများကြီးရှိနေပြီဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ကလာအိုနိုင်ငံရဲ့ရှေ့နှစ်လူမှုရေးနဲ့စီးပွားရေးအခြေအနေကိုလေ့လာသုံးသပ်ပြီးမှအခုလိုခန့်မှန်းတာပါ။ဒါပေမဲ့ကာယောဂါနဲ့တည်ဥပေါ်ကျွေးမိပြီးကြောင်း LDC အဆင့်အကျန်းကနေလွတ်မြောက်ဖို့တုံ့ဆိုင်နေနိုင်သေးတယ်လို့လည်းပညာရှင်တွေကခန့်မှန်းကြပါတယ်။ လူဦးရေ 9.2% သန်းရှိတဲ့လာအိုနိုင်ငံကတခြားနိုင်ငံ48နိုင်ငံညီတူကုလသမဂ္ဂရဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစီးမပါဝင်ပြီးနိုင်ငံတကာအကူအညီနဲ့ကုန်သွယ်ရေးအခွင့်အကင်းလွှတ်ခွင့်ခံစားနေရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်2018ခုနှစ်ကကနဦးထုတ်ပြန်ချက်အစီရင်ခံစာနှစ်ဆောင်အရလုံလုံးစည်လာအိုနိုင်ငံရဲ့အခြေအနေက LDC အဆင့်ကနေလွတ်မြောက်နိုင်တဲ့ဆန်နှုန်းနှစ်ခုနဲ့ကိုက်ညီနေတာဖြစ်ပါတယ်ပထမဆန်နှုန်းအရစုစုပေါင်းအမျိုးသားတဦးချင်းဝင်ငွေအရတစ်နှစ်ဝင်ငွေအမေရိကန်ဒေါ်လာ1,242ကိုကျော်လွန်သွားပြီဖြစ်ပါတယ်။လူသားအရင်းအမြစ်၊ကျန်းမာရေး၊ပညာရေးနဲ့စတဲ့မြောက်မှုဆိုင်ရာတိုင်းတာချက်တွေမှာလည်းသတ်မှတ်ချက်ကိုကျော်လွန်နိုင်ပြီဖြစ်ပါတယ်။ဒါပေမဲ့တတိယဆန်နှုန်းဖြစ်တဲ့စီးပွားရေးအရအကာအကွယ်မေ့တာနဲ့ခိုင်မာအကားမှုဆိုင်ရာသတ်မှတ်ချက်တွေတော့ကင်ညီဖို့တော့လိုအပ်နေသေးရပါလာအိုနိုင်ငံအနေနဲ့ဆန်နှုန်းနှစ်ခုဆက်လက်ကိုက်ညီနေတဲ့အချက်ကိုလာမယ့်ဖေဖော်ဝါရီလမှာလေးလာသုံးသပ်ချက်မှာစီရင်ခံဖို့အလားအလာအများကြီးရှိကြောင်းနဲ့ဒီလိုကိုက်ညီမယ်ဆိုရင်2024ခုနှစ်အရောင်း LDC တိုင်းပြည်အဖြစ်ကလွတ်မြောက်ရေးပြင်ဆင်ကာလ300ရှိမှာဖြစ်ပါရဲ့ရှင်အမေရိကန်အခြေစိုက်ပို့ဆောင်ရေးနည်းပညာကုမ္ပဏီ Virgin Hyperloop ကကမ္ဘာမြေနှုန်းအမြင့်ဆုံး Hyperloop ကြီးစံရထလုံးယာဉ်ကိုလူတွေတင်ဆောင်ပြီးတော့ပထမဆုံးစံသပ်ပြသလိုက်ပါတယ်။မြေနှုန်းမြင့်စနစ်အသုံးပြုထားတဲ့ဒီယာဉ်ရဲ့အဓိကဘေးအန္တရာယ်ကင်းရှင်းရေးကိုစံသပ်ပြတာဖြစ်ပြီးဒီယာဉ်တွေကိုလူတွေနဲ့ကုန်ပစ္စည်းတွေကိုသယ်ယူပို့ဆောင်ပေးနိုင်မှုပြောင်းလဲအသုံးပြုနိုင်နိုင်မယ်လို့မျှော်လင့်ကြောင်းကုမ္ပဏီကတင်းနှင်းနေနေကပြောပါတယ်။နီဗာဒါပြည်နယ်လာစ်ဗီဂတ်စ်မြို့ကုမ္ပဏီရဲ့စံသက်ရနေရာမှာမနေ့ကဒီရင်ကိုစံသက်မောင်းနေတာမှာကုမ္ပဏီအမှုဆောင်ဂျိုးဂျီဂယ်ဤပညာပိုင်းအရာရှိနဲ့ခီးတဲ့အတွေ့အကြုံပိုင်းဆိုင်ရာညွှန်ကြားရေးမှူးဆာရာလီချန်တို့လိုက်ပါခဲ့ပြီးတနာရီကို108မိုင်နှုန်းအထိစံသက်မောင်းနေခဲ့တယ်လို့ကုမ္ပဏီကပြောပါတယ်လော့စ်အန်ဂျလိစ်မြို့အခြေစိုက် Virgin Hyperloop ကုမ္ပဏီကနောက်အနာဂတ်မှာမြန်နှုန်းမြင့်ကြီးစံရထလုံးတွေကိုတနအိမ်မှန်600လောက်ထိမောင်းနေအသုံးပြုပြီးခီးတွေတွေနဲ့ကုန်ပစ္စည်းတွေကိုပို့ဆောင်နိုင်ဖို့ညွှန်မှန်းထားပါတယ်။ Hyperloop နည်းစနစ်အသုံးပြုထားတဲ့ဒီမြန်နှုန်းမြင့်ကြီးစံရထလုံးတွေကအသံစူးစူးညံ့ညံ့မရှိသလိုနယူးယောက်နဲ့ဝါရှင်တန်ခီးကိုနိုင်ရွယ်လောက်သာကြာမြင့်မှာဖြစ်ပါတယ်။ဒီနှုန်းကတာမန်ချက်လေးရင်းနဲ့သွားတာထက်နှဆပူမြင်တယ်လို့အမြင်ရထားထက်လည်းလေးစားပူမြင်ပါတယ် Virgin Hyperloop ကုမ္ပဏီကဒီရင်ကိုလူတွေမပါဘဲနဲ့အချိန်400လောက်စံသက်မောင်းနေခဲ့ပြီးလဲဖြစ်ပါတယ်ဒီရင်နဲ့ပတ်သက်လို့ဘီယန်ရဲ့ကင်းရှင်ရဲ့လက်မှတ်ကို2025ခုနှစ်မှာရနိုင်မှုကုမ္ပဏီကကြိုးပမ်းနေပြီး2030မှာစပြီးတော့ဒီရင်တွေကိုအသုံးပြုပြီးဆွေးနိုင်မှုမျှော်မှန်းထားပါရဲ့ရှင်တို့ရရှိနေရှင်တင်းနာနေညပိုင်းတွင်နောက်ဆုံးရသတင်းလေးကိုနောက်ဆက်လို့ပြီးမှာတော့သတင်းစောင့်ဝဲတွင်နဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နောက်ဆက်နိုင်ပါပြီရှင်
။နိုဝင်ဘာ3ရက်နေ့မှာကျင်းပခဲ့တဲ့2020အမေရိကန်သမ္မတအရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲဆိုတာအမေရိကန်ပြည်သူပြည်သားတွေရက်တွေနဲ့ချီစောင့်စားခဲ့ကြရပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလမှာပြည်သူတွေကြားနိုင်ငံရေးကွဲပြားမှုတွေအကြီးအကျယ်ပေါ်ပေါက်နေတာကိုအမေရိကန်နိုင်ငံအနေနဲ့ဘယ်လိုကူစားနိုင်မလဲ။VOA သတင်းထောက်အရှာစရိုင်းသတင်းပြဖို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတော့တင်ပြမှာပါအမေရိကန်မှာနိုင်ငံရေးအရာသဘောထားကွဲပြားမှုတွေနှစ်တွင်နဲ့ချီပေါ်ပေါက်နေပြီးတော့လူမျိုးရေးမငြိမ်းချမ်းမှုတွေကြောင့်ဆိုပြီးဆန္ဒပြပွဲတွေလည်းလှနေချီပေါ်ပေါက်နေချိန်မှာသမ္မတရွေးကောက်ပွဲကျင်းပခဲ့တာဖြစ်ပါတယ်မဲဆန္ဒရှင်တွေပင်ပန်းနှွားနေနေပြီးစိတ်ဆိုးသောတာထွက်နေသူတွေလည်းရှိနေတဲ့အချိန်ရွေးကောက်ပွဲကျင်းပအပြီး၄ရက်မြောက်နေ့ဖြစ်တဲ့စနေနေ့မှာတော့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရကြောင်းသတင်းဌာနကြီးတွေကတွက်ချက်ကြေညာခဲ့ကြပါတယ်ဘိုင်ဒန်ကိုထောက်ခံသူမဲဆန္ဒရှင်စတေးစီကသူ့မျိုးလင့်ချက်တွေကိုအခုလိုပြောပါတယ
် And you know there are people who are just never going to come around but he's going to have to do his best
ဒီလိုမှသဘောထားပြောင်းလာမှာမဟုတ်တဲ့ကြည့်တွေရှိပါတယ်ဂျိုးဘိုင်ဒန်ကတော့နှစ်ဖက်ရင်ကြားဆွေးနွေးအတွက်သူတက်နိုင်သမျှဘာမဆိုလုပ်ကင်သွားမှာဖြစ်ပါတယ်။သူဘလောက်တောင်ခက်ခက်ခဲခဲလုပ်ကင်ရမလဲဆိုတာစဉ်းစားကြည့်လို့တော့မရနိုင်ပါဘူး
။မဲရလတ်တွေကိုရက်တွေနဲ့ချီရေးတွက်နေရတဲ့အချိန်မှာနှစ်ဖက်မဲဆန္ဒရှင်တွေစိတ်မအေးနိုင်အောင်ဖိခဲ့ကြတာပါ။အခုတော့ဂျိုးဘိုင်ဒန်ကိုထောက်ခံသူတွေကရှေ့ဆက်ဖို့ပြင်ဆင်နေပါပြီ။သမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးတက်တဲ့အထောက်အထားရှိပဲပြောဆိုနေတယ်လို့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးမဲတွေပြန်ရည်တွက်ပေးဖို့တောင်းဆိုထားတဲ့အတိုင်းသူ့ကိုထောက်ခံသူတွေကလည်းတန်ယုံလိုက်ပြောဆိုနေကြပါတယ်ထရမ့်ကိုထောက်ခံသူဒါနာအင်ဂရာစီယာကသူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်မဲတမာမှုတွေရှိရဲဆိုတာမျိုးမတွေ့ရဘူးဆိုရင်တော့ကျွန်မအနေနဲ့ရှေ့ဆက်သွားလို့ဖြစ်ပါတယ်ဘယ်သူပဲအနိုင်ရရကျွန်မလက်ခံနိုင်ပါတယ်
ဒီမိုကရက်ပါတီနဲ့ရီပပ်လီကန်ပါတီထောက်ခံသူတို့ရဲ့မျိုးလင့်ချက်တွေကရွေးကောက်ပွဲစီကနေသူတို့နဲ့ဆိုင်တဲ့ကိစ္စဖိတ်ကိုအာရုံပြောင်းလာကြပါတယ်။ အမေရိကန်မှာလူမျိုးရေးမရင်မြမှုတွေကြောင့်ဆိုပြီးပေါ်ပေါက်လာတဲ့လူမဲတွေရဲ့အသက်ကိုလည်းတံမိုးထားပါဆိုတဲ့ Black Lives Matter လှုပ်ရှားမှုတာမကအမေရိကန်ဌာနေတိုင်းရင်းသားတွေရဲ့အသက်ကိုလည်းတံမိုးထားစေခြင်းနဲ့သူတွေလည်းရှိနေတာပါရွှေပြောင်းအခြေချလာသူတွေအပေါ်မှာသမ္မတ Trump အစိုးရအဖွဲ့ရဲ့ဆက်ဆံမှုကိုမကျေနပ်လို့ဒီအရေးကန့်ကွက်စေခြင်းသူတွေလည်းရှိနေပါတယ
်
တပယ်မလဲတချို့မဲဆန္ဒရှင်တွေကတော့ခုတက်လာမဲ့အစိုးရအနေနဲ့ပညာရေးနဲ့စီးပွားရေးကိုအရင်ဆုံးကန့်တွဲဖြေရှင်းပေးစေချင်နေပါတယ်။သူသမရာဟောင်းဂျိုးဘိုင်ဒန်အနေအားကြောင့်ခက်မှန်တွက်ချက်မှုတွေထွက်ပေါ်လာချိန်မှာတော့ထရမ့်နဲ့ဘိုင်ဒန်ထောက်ခံသူတွေလမ်းမထွက်လာကြတာပါ။ဘိုင်ဒန်ကိုထောက်ခံသူဂျွန်ကအခုလိုပြောပါတယ်
။ So even with the Trump supporters, you know, they're
trying to ထောက်ခံသူတွေတော့မှမင်းမတမာမှုရှိတယ်ဆိုတာမျိုးပြောနေကြပါတယ်။လူတိုင်းကဒါမျိုးတတန်နဲ့ပြောဆိုတာကိုကြိုက်ကြတယ်လေ။ဒီလိုပဲပေါ်လာတဲ့ဒီလိုမျိုးစိတ်ဝမ်းကွဲပြားမှုတွေကိုအမှန်တကယ်ရင်ကြားသိဖို့လာမယ့်ဆူရက်တက်ကလုပ်ကင်ရတော့မှာပါ
။အမေရိကန်နိုင်ငံရေးမှာခုလိုသဘောထားကွဲပြားမှုတွေရှိနေပေမဲ့လည်းတချို့မဲဆန္ဒရှင်တွေရဲ့ပုံရိပ်မှန်းချက်တွေကတော့တူညီကြတာလည်းဖြစ်ပါတယ်။ကျေးဇူးပါပ
တဲ့ထူထူရေးပေါက်ပွဲကနဦးမေယာလက်တွေရာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာအစိုးရဖွင့်နိုင်တဲ့အနေအထားမှာရှိနေပြီလို့ပါတီတာဝန်ရှိသူကပြောဆိုထားတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဖြစ်သူဒေါအောင်ဆန်းစုကြည်အပါအဝင်ပြိုင်ပွဲဝင်ကိုယ်စားလှယ်နောက်အများစုရဲ့မေယာလက်အခြေအနေဟာတခြားပါတီတွေထက်အသာစီးရနေတဲ့အခြေအနေမှာရှိနေတာပါ။ဒီကနေ့ညနေပိုင်းအချိန်ထိရရှိထားတဲ့မေယာလက်တွေအရဆိုရင် NLD ပါတီဟာလာမယ့်အစိုးရတက်တန်းအတွက်ဦးဆောင်နိုင်တဲ့အခြေအနေမှာရှိနေပြီးပြီးခဲ့တဲ့2015ခုနှစ်ကရလက်ကိုချုပ်လွန်နိုင်မှုမှန်းဆထားတယ်လို့ပါတီပြောခွင့်ရဒေါက်တာမျိုးညွန့်က VOA ကိုပြောပါတယ်
။အစိုးရကဖွဲ့ဖို့လိုအပ်တဲ့322ဦးဒီတော့လွတ်တော်နေရာတော့ကျော်သွားပါပြီ။ကျွန်တော်တို့390ဘုလောင်ဒါဆို2015ခုနှစ်ကရလက်ပေါ့ဒါဟိုပါထပ်ကျော်နိုင်မယ်လို့ကျွန်တော်ကတော့အခုတော့မှန်းထားတယ်အဲ့မဲ့အတိအကျတော့ကျွန်တော်တို့မပြောနိုင်ဘူးပေါ့
တနင်္ဂနွေလုံးအတိုင်းအတာနဲ့ NLD ပါတီကနေဝင်ရောက်ရှင်မြိုင်သူ90လောင်းဦးရေစုစုပေါင်း1132ဦးရှိပါတယ်ဒီနေ့မှာပထမဆုံးဝင်ရောက်ရှင်မြိုင်ဝင်ရတဲ့ဘာသာခြားပါတီဝင်တွေလည်းပြိုင်မဲ့90လောင်းတွေကိုအနိုင်ရရှိခဲ့တဲ့အနေအထားမှာရှိနေတာပါNLD ပါတီရဲ့ဥက္ကဋ္ဌဖြစ်သူထွန်အောင်ဆန်းစုကြည်ကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာကိုကော်မှုမျိုးနယ်ကနေဝင်ရောက်ရှင်မြိုင်ခဲ့တာနေရီအတွက်အပြည့်အသတ်နဲ့အနိုင်ရရှိခဲ့တဲ့အကြောင်းကော်မှုမျိုးနယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဥက္ကဋ္ဌဦးထင်အောင်ကပြောပါတယ်
အမဲဆန္ဒဘေးကွင်းရှိတဲ့လူ6900ဟုတ်နဲ့700ကျော်ရှိတယ်အဲ့ဒီအားဖြင့်မှတော့6400ကျော်ရတာပေါ့
ထွန်အောင်ဆန်းစုကြည်နဲ့အတူကော်မှုမျိုးနယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာကိုအဓိကပြိုင်မဲ့ဖြစ်တဲ့ပြည်ထောင်စုချက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်စုစုပေါင်း9ဦးဝင်ရောက်ရှင်မြိုင်ရေးကြတာပါ2020အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်သူတွေကအနိုင်ရပါတီနဲ့ကိုယ်စားလှယ်အမည်စီးရင်တွေကိုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်နေတော့ဖြစ်ပြီးပဲခူးတိုင်းတစ်တိုင်းလုံးမှာ NLD ပါတီတခုတွေကသာတိုင်းလုံးချုပ်အနိုင်ရရှိရဲဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တော့ပဲခူးတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌဦးအောင်မြင့်ကအတည်ပြုသေးပါဘူးဒီကနေ့ညနေပိုင်းအချိန်အထိတော့ပဲခူးတိုင်းကအုတ်သွင်းမြို့နယ်ရဲ့စီရင်သာရောက်ရှိပြီးအနိုင်ရပါတီကိုအတည်ပြုနိုင်ပေတယ်လို့သူကဆိုပါတယ်
တိုင်းလုံးကျွနိုင်နေပြုတယ်ဆိုတာအပြင်ကသူတို့ဘာသာသူတို့စောက်တာကြောင့်လည်းဖြစ်တဲ့ခါလေကျွန်တော်ကအုတ်တွဲတစ်ခုတော့ထုတ်ပြီးပြီးအုတ်တွဲအချိန်တည်းအကို NLD ပါတီကကုန်နိုင်တယ်ကျွန်တော်တို့ရှိရွနယ်တွေကသင်းရင်းတွေသူတို့အခုချုပ်ကြတော့တော်တော်များများချုပ်နေကြတော့မရောက်သေးဘူးကျွန်တော်ရှိရ
သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကစီရင်အတည်ပြုပေးနိုင်သေးပေမဲ့လည်းအနာရပါတီ NLD ရဲ့ဒီကနေ့နေ့လယ်ပိုင်းထုတ်ပြန်ချက်တွေအရတော့ပဲခူးတိုင်းအတွင်းကမြို့နယ်၅ခုမှာအနာရရှိခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နှောင်းတွေရဲ့အမည်စီရင်တဲ့အနာရရှိခဲ့တဲ့မေယာလက်တွေကိုအတည်ပြုထုတ်ပြန်ထားပြီးဖြစ်ပါတယ်။တနင်္ဂနွေနေ့တော့ကရှင်းပါတယ်အထူးထူးရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်ခဲ့ကြတဲ့လွှတ်တော်ကိုယ်စားလှယ်နှောင်းဦးရေစုစုပေါင်း9639ဦးရှိခဲ့ပြီးဆန္ဒမဲပေးခဲ့ကြသူတွေကတော့38တန်းကျော်ရှိခဲ့ပါတယ်ရှင်။တနင်္ဂနွေအတိုင်းအတာနဲ့သိရှိနိုင်မှုကတော့ဆောင်းဆိုင်နေရတော့ပဲဖြစ်ပါတယ်ရှင်။ချစ်ပါကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်။ဒီကရက်အစိုးရတက်တမ်းမှာအငင်းပွားစရာတွေစိန်ခေါ်မှုတွေကြုံခဲ့ရတဲ့တိုင်းသားနေမျိုးတချို့မှာထောက်ခံမှုတွေကြာစင်းမယ်လို့ခန့်မှန်းထားကြပေတဲ့ရွေးကောက်ပွဲမှာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအသာရနေတဲ့အခြေအနေကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါဘုတ်ချုပ်ကျေးရုပ်တိဆောက်တာနဲ့ဝင်ကြီးချုပ်ရဲ့ဗန္ဒာငွေကြေးသုံးစွဲမှုကိုပြည်내လွှတ်တော်မှာမဲခွဲအရေးယူတာတွေအထိဖြစ်ခဲ့ရတဲ့အခြေအနေတွေကြောင့် NLD ပါတီဟာကြားပြည်내မှာကြီးမားတဲ့စင်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။ရွေးကောက်ပွဲမှာလည်းဒေသခံတိုင်းရင်းသားပါတီတွေရဲ့ပြိုင်ဆိုင်မှုတွေအကောင်းလာတာကြောင့် NLD ပါတီအနေနဲ့အရင်လိုနိုင်အောင်မလားဆိုတဲ့မေးခွန်းတွေထွက်ပေါ်ခဲ့ပေမဲ့အခုနောက်ဆုံးမဲရလက်တွေအရနေရာအများစုမှာအနိုင်ရတာတွေ့ရတယ်လို့ရွေးကောက်ပွဲအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ KND လူခွင့်ရေးအဖွဲ့ကကိုပညာကပြောပါတယ်
ဒီနေ့ရ34နေရာအကုန်လုံးပေါ့နော်34နေရာမှာကျွန်တော်တို့ NLD ကအများဆုံးနဲ့နေရာ20ရတယ်ဒုတိယကတော့ KYSCC က8နေရာနောက်ပြီးတော့မှဒီ USDP က6နေရာနဲ့အနိုင်ရထားပါတယ
် NLD ပါတီက Lyco Dimoso Mese နဲ့ဖားဆောင်မြို့နယ် KYSDP ကကြားပြည်နယ် Democratic Party က Phruso မြို့နယ်နဲ့ USDP ကပြည်တော်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက Bolkhae မြို့နယ်ကလွတ်တော်နေရာအားလုံးမှာအနိုင်ရကြပြီးရှားတော်မြို့နယ်မှာတော့ KYSDP က3နေရာနဲ့တီခိုင်ဖြိုးက1နေရာအနိုင်ရတာပါဗမာတိုင်းသားကြီးဟာဝင်ကြီးနေရာကိုတော့ NLD ကအနိုင်ရထားပါတယ်။မဲရီတွက်မှုပြီးစီးသွားပေမဲ့ဒီနယ်ရွေးကောက်ပွဲကော်မရှင်ကတော့ဒီကနေ့ညနေပိုင်းအထိအတည်ပြုထုတ်ပြန်တာမရှိသေးကြောင်းလည်းပြောပါတယ်။ဖူဆိုမျိုးနယ်ဒီနယ်လွတ်တော်အမှတ်နှစ်ကအနိုင်ရထားတဲ့ဒေါ်အေဗလင်းကတော့ဒီမဲရီတွက်မှုရလတ်ကိုအတည်ပြုပြီးဘာကြောင့်မထုတ်ပြန်ကြလဲဆိုတာမသိရကြောင်းပြောပါတယ်။
အဒီနေ့တမိုင်းဖြတ်မယ်လို့ပြောပြမတော့နော်အခုချိန်ကြီးမထွက်နိုင်ဘူးပေါ့။ဘယ်နေရာမှာများစင်တာနေတယ်လဲတော့မပြောတတ်ဘူးပေါ့နော်
။ကြားပြည်နယ်ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတဦးကတော့မဲရလက်တွေကိုမြို့နယ်အလိုက်စီစဉ်နေစေဖြစ်တယ်လို့ VOA ကိုအခုလိုပြောပါတယ်
။ပုံစံ16ဒီ16ဒီနဲ့တိုက်စစ်နေရတယ်ကျွန်တော်မြို့နယ်ကသေးကြပြီဆိုတော့သူတို့ပြည်နယ်ကိုထိုးမှာပေါ့ကျွန်တော်လည်းကြောင်သေချာမှန်အောင်စစ်ခိုင်းနေလို့နေကြရနေပါ
ကချင်ပြည်နယ်ကရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Humanity Institute ကဦးကျိုးဆက်ကတော့ကချင်ပြည်နယ်အတွင်းကမဲဆန္ဒနဲ့အသီးသီးကမဲတွေကိုရေတွက်နေစေရှိကြောင်းနဲ့တချို့မြို့နယ်တွေကိုဆက်သွယ်လို့မရသေးကြောင်းပြောပါတယ်ကနဦးရထားတဲ့သတင်းတွေအရဒီကနေ့မဲရီတွဲမှုအခြေအနေပေါ်သူကအခုလိုသုံးသပ်ပြောဆိုပါတယ
်ဒီတူပါရောဟိုအဒီနေမှာရောအမျိုးသားမှာရောတုံးကုစုံမှာကျတော့ NLD ကနေဟိုဟာတိတိတသားကြီးဥဆောင်နေတဲ့ကျွန်နေသမီးတို့သိရတယ်ပေါ့နော
်အခြားဥဆောင်နေတဲ့ပါတီတွေကတော့ KSPP ကကချင်ပြည်နယ်ပြည်သူ့ပါတီနဲ့ USDP ပါတီတို့ဖြစ်ကြောင်းပြောပါတယ်ရှမ်းပြည်နယ်ကနေရာအများစုမှာတော့ SNLD ကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကဦးဆောင်နေကြောင်းကျွန်းမြေတထောင်ဖောင်ဒေးရှင်းရဲ့ဒါရိုက်တာကိုဟင်းမျိုးနယ်ကအငိမ့်စားပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်နန်းဝါနုကပြောပါတယ
်ကျမတို့ data ဒီလို link ခရိုင်နဲ့ link ရေးခရိုင်ပေါ့နော်ဒီ JC တို့ Manchu တို့လဲတာအလဲတာနောက်ပြီးလို့ရှိရင်ဒီရဲ့ကိုလံဖက်ကိုဟင်းမွန်နေလင်းကြီးအဲ့ဒါကတော့ဒီ SNMD ကြောင်းလေးနိုင်နေတယ်ဆိုတဲ့ဟာကိုတော့တင်ချားရတယ်ပေါ့နော်
။လွိုင်လင်းမြို့နယ်မှာ USDP ကဥဆောင်နေပြီးရှမ်းမြောက်ဒေသတီဘောကြောင်းမဲနမ်တူမူဆယ်ဘက်မှာတော့ SNLD ကြာကောင်းပါတီလာရှိုးမှာ NLD ရှမ်းပြည်နယ်အရှေ့ပိုင်းမှာတော့ NLD နဲ့ USDP တို့ကနေရာအချို့မှာဥဆောင်နေကြောင်းပြောပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
မနေ့ကကျင်းပပြုစည်းခဲ့တဲ့ရွေးကောက်ပွဲကကနဦးမဲရလက်တွေအရတိုင်းဒေသတချို့မှာလက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အသာရနေပေမဲ့တချို့နေရာတွေမှာတော့ဒေသခံတိုင်းဒေသပါတီတွေလည်းနေရာရလာတဲ့အကြောင်းပြောပြပါမယ်ကျွန်မအကနုံပါဒီနေ့ရွေးကောက်ပွဲမှာမွန်နိုင်ငံရေးပါတီတွေစုပေါင်းပြီးဖွဲ့စည်းထားတဲ့မွန်ညညရေးပါတီကစုစုပေါင်းကိုယ်စားလှယ်လောက်35ရောက်ရှင်ပြိုင်ခဲ့ရမှာသက်သက်ရအနိုင်ရခဲ့ကြောင်းပါတီတွက်ဖက်အသွေးရမှုနှင့်နိုင်စံတင်က FA ကိုပြောပါတယ
်။ဒီမှာ35ရောက်ကုန်ကြရပါတော့နော်။ဒီမှာအဖွဲ့အစည်းတော်ဆယ်မော်နော်။အမှကျွန်တော်ဒီမှုနယ်မှာငန်းနေရကျွန်တော်ဝင်လာပါတော့နော်။အဲဒါအလို့ပြမကြတော့ကျွန်တော်ဒီမှာသက်သက်အမှတ်မှတ်မှာပဲနော်။ဒါမို့တော့မကြတော့ကျွန်တော်ဒီလိုသက်သက်ရအမျိုးသားသက်သက်ရဒီမှာသက်သက်အမှတ်မှတ်နေတော့သုံးနေရနိုင်ရော။အဲပြောမှကြတော့ကျွန်တော်ဒီမှာအမှတ်မှတ်နိုင်တယ်အဲ့တော့နေရာတက်တာပဲ။ဒါကြတော့ဒီတောင်းတော်မှာဒီနေရာတက်တာအမှတ်စ်မှန်နိုင်တယ်နော်။ဒါမဲ့အမှအားလုံးပေါင်း100ရောက်ဆိုတော့တော်တော်များတယ်။ဟိုဘော့ပါတီရလည်းတောင်းစီပါတဲ့ပါတီကလည်းလည်းဆရာကြောင့်ဆက်လောက်နိုင်တယ်နော်။ဒါမဲ့အမှလည်းဟုတ်ပေါ့ကြာ။မာမသိသိကျင်တာကအများစုနိုင်ရမယ့်ဆက်ပါဘူးတော်တော်ကလည်းအဒီဒီနဲ့ပြန်ရတဲ့အခါကျတော့ဘလောက်မှရင်းလဲတော်တော်ကြည့်ရရတာဆုံ
းမွန်ပြည်နယ်ရဲ့ရွေးကောက်ပွဲရလဒ်တွေကိုတော့စစ်စစ်ဆဲဖြစ်တာကြောင့်အတိမပြုနိုင်တယ်ဘူးလို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတို့က VA ကိုပြောပါတယ်
။အော်ဟုတ်တယ်မှာရွေးကောက်ပွဲရလဒ်ညီမတို့ဒီမျိုးနယ်တွေမဆုံးသေးလို့ပါရှင်။ဘုရားကျောင်းဆုံးမလည်းမြန်ကြနေရောအဲ့အလားကြီးကြညီမတို့မလုံအောင်ပါရှင်ပေါင်းရတော့ရှင်မရသေးဘူးခုမှတက်လာကြတာဆိုတော့ရလဒ်တော့မထောက်လာသေးလို့ရှင်။
မော်လမြိုင်ခရိုင်6မြို့နယ်ဖြစ်တဲ့မော်လမြိုင်6ဆောင်ကြိုက်မြော်မုဒုံရေးမြို့နယ်တို့ရဲ့ရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးမော်လမြိုင်ခရိုင်ကော်မရှင်အသွင်ရေးမှူးဦးထင်ကျော်ကပြည်ဝေးကိုအတည်ပြုပြောပါတယ်
အားလုံးဆိုရင်မော်လမြိုင်ခရိုင်မှာမဲခနာနဲ့26နေရာရှိရပါဘို့ဒီလူလက်တော်6နေရာအမျိုးသားလက်တော်10နေရာဒီစီနယ်လက်တော်10နေရာအားလုံး26နေရာပေါ့26နေရာမှာအရင်ကအနိုင်ရတာ NLD ပါတီက15နေရာနိုင်တယ်မြန်မာပြည်ပါတီက17နေရာနိုင်တယ်
မွန်ပြည်နယ်မှာဆိုရင်လွှတ်တော်အသီးသီးအတွက်မဲဆန္ဒနယ်မြေ45နေရာရဲကပွဲကျင်းပခဲ့ပြီးမဲပေးခွေရှိသူကတော့18သိန်းကျော်ရှိတယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်။နိုင်ငံရေးပါတီပေါင်း16ပါတီနဲ့တတိပုဂ္ဂလအပါအဝင်ကိုယ်စားလှယ်လောင်း250ကျော်ကရှင်ပြန်ခဲ့ကြပါတယ်။ပါတီပေါင်း17ခုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း190ကျော်ကကိုယ်စားလှယ်လောင်းတွင်ရှင်ပြန်ခဲ့ကြတဲ့ချင်းပြည်နယ်မှာလည်း NLD ပါတီကနေရာအများစုမှအနိုင်ရခဲ့တယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အသွေးရမှုဦးလင်းကျော်ကဖီဝေကိုအတည်ပြုပြောပါတယ
်။ဟာကမှာတော့မဲဆန္ဒနဲ့9နေမှာတော့ကျွန်တော်4နေရတော့ NLD ပါဗျ။နောက်တစ်နေရတော့ CNLD ပါ။မင်းတပ်မှာတော့ဟို4နေလုံးကျွန်တော်ဒီဟို NLD ပါဗျ။ဟုတ်ပါတယ်ဗျ။မဲဆန္ဒနဲ့4နေလုံးပြောတာပါ။ဟုတ်တယ်ဗျဟုတ်တယ်။ဒီလိုအဲ့ဟာမဲုံကြီးကလာတဲ့ပုံစံ16ဒီနဲ့စီစစ်နေတော့
ပေါ့ Channel မျိုးနယ်တို့ရဲ့ရလကောတော့စီစစ်ဆဲဖြစ်တယ်လို့လဲချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အသွေးရမှုဦးလင်းကျော်ကပြောပါတယ်နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့ရွေးကောက်ပွဲမှာတော့မဲမတမာမှုနဲ့အခက်အခဲတချို့ရှိတယ်ဆိုတဲ့သတင်းတွေထုတ်ပေါ်ခဲ့ပေမဲ့လည်းပြဿနာတဆုံတရာကြီးကြီးမားမားမရှိဘဲအဆုံးတတ်ခဲ့ပါတယ်ရှင်ကျွန်မအာကနော်ဖေဝေအတွက်သတင်းပေးပို့တာဖြစ်ပါတယ
်ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသေးတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းရန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်မြန်မာနိုင်ငံမှာမနေ့ကတုန်းကကျင်းပပြည်စည်းသွားရေးရွေးကောက်ပွဲမှာအားနည်းချက်တချို့ရှိခဲ့ပေမဲ့ကြီးကြီးမားမားပြဿနာမရှိခဲ့ကြောင်းရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တွေကအသုံးသတ်ခဲ့တဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့စောထပ်ပါကယောဂကာလာကန့်သက်ချက်ကြီးချင်းပါရရဲ့ရွေးကောက်ပွဲအတွက်ကြိုတင်မဲပေးရပါအဝင်ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်ကြီးကြောင့်ဝေဖန်မှုတွေထွက်ပေါ်လာခဲ့ပေမဲ့တနင်္ဂနွေနေ့ကချင်းပါရမှာတော့ပြဿနာကြီးကြီးမားမားမရှိဘဲပြီးဆုံးသွားခဲ့ရလို့အကဲခတ်ကြီးကလက်ခံခဲ့ကြပါတယ်ရွေးကောက်ပွဲစောင့်ကြည့်လေးလာရဲ့အဖွဲ့တွေကိုအစောပိုင်းမှာစောင့်ကြည့်လေးလာခွင့်မပေးရမျိုးရက်ကွက်နဲ့ကြီးရွာကွဲကမဲယုံတောင်ရှိသူတွေကဒေသတောင်ရှိသူတွေစီမှာထမံခွင့်တောင်းခိုင်းတာမျိုးနဲ့စီမံခန့်ခွဲမှုအားနည်းချက်တချို့ကလွဲရင်2020မြန်မာနိုင်ငံရဲ့အထွေထွေရွေးကောက်ပွဲဟာအေးအေးချမ်းချမ်းနဲ့ပြီးဆုံးသွားရလို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှု Peace အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမင်းကဒီနေ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်
။ကြီးမားတဲ့ကျွန်တော်ပြဿနာမတွေ့ရပါဘူး။မဲပေးတဲ့ဖြစ်စဉ်မှာကျွန်တော်တို့အတိုင်းတာတဲ့ခါမှာပထမဘယ်လိုတိုင်းတာလဲဆိုရင်ကျွန်တော်တို့ကဟိုမဲယုံဖွင့်လာရင်ပြင်ဆင်လာကြတော့တပိုင်းတိုင်းနဲ့အဲ့ဒီအပိုင်းနဲ့ပတ်သက်လို့ကျွန်တော်တီးတန့်ကျွန်တော်တို့ဟိုစမ်းစစ်လေးလာမျိုးပြုလို့ရတယ်။အဲ့ဒါပြီးရတယ်မဲပေးရဖြစ်စဉ်တစ်ခုလုံးကိုကျွန်တော်စမ်းစစ်ပြလာမျိုးပြုလို့ဆိုတော့ကတော့မဲစပေးတဲ့6နာရီကနေစပြီးတော့မှညနေ4နာရီမဲယုံနေပိတ်ရက်ရှိကျွန်တော်တို့အဲ့ဒါအဲ့ဒီတပိုင်းကိုကျွန်တော်တီးတန့်ကျွန်တော်တို့စမ်းစစ်လေးလာမျိုးပြုလို့ရတယ်။အဲ့ဒါပြီးရတယ်မဲယုံပိတ်တာမဲယူတယ်တော့တီးတန့်ကျွန်တော်တို့စမ်းစစ်လေးလာမျိုးပြုလို့ရတယ်။ဆိုတော့ဒီအပိုင်းမှာလည်းမဲပေးရဖြစ်စဉ်စတဲ့အပိုင်းမှာလည်းကျွန်တော်တို့ကြီးကြီးမားမားပြဿနာမတွေ့ရဘူးကျွန်တော်တို့ဒီစီမံခန့်ခွဲမှုပိုင်းဆိုင်ရာအားနည်းချက်တွေတော့ကျွန်တော်တို့ဟိုရှိပါဒါပေမဲ့ပြောရရင်တော့ရုပ်ကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုတရားမှုရှိတဲ့အတိုင်းအတာနဲ့ scale ရော scale ရော scope ရောမှာကျွန်တော်တို့အဲ့လောက်မတွေ့ရဘူး
ကယောဂအတားစီအစီအမံတွေကိုရွေးကောက်ပွဲကော်မရှင်ကလုံဆောင်ခဲ့ပေမဲ့တချို့နေရာတွေမှာမဲယုံအကျယ်ဝန်းကြောင်၆ပေချာမခွာနိုင်တာမဲယုံတွေရဲ့၄ပုံ၃ပုံပဲမတန်ဆွမ်းသူတွေအတွက်ပြင်ဆင်ထားတာမဲယုံ၃ပုံ၃ပုံမှာလူကြီး၁၀ဦးအထိမဲစင်းရမှာမပါတာမဲယုံတွေရဲ့86ရာခိုင်နှုန်းကပဲကျိုတင်မဲစင်းပုံစံ73ကိုမဲယုံပြင်ပတ်မှာကတ်ထားတာမဲယုံတွေရဲ့9ရာခိုင်နှုန်းကကျိုတင်မဲပုံးတွေအချိန်မီရောက်မလာတာမဲယုံတွေရဲ့တိရခိုင်နှုန်းအောက်ကစန္ဒာမဲပုံးနဲ့မဲလက်မှတ်အချိန်မီရောက်မလာတာဒါတွေကို Peace အဖွဲ့ကတွေးရှိခဲ့ရလို့ဆိုပါတယ် ကယောကအခြေအနေကြီးချလုတ်ခရရရွေးကောက်ပွဲဖြစ်ပေမဲ့မဲလာထဲရဲ့အစီအတွက်ဟာများနိုင်ပြီးတရားမျှတရေးရွေးကောက်ပွဲဖြစ်မယ်လို့မြင်ကြောင်းဂျပန်အစိုးရရဲ့မြန်မာနိုင်ငံရွေးကောက်ပွဲလီလာရဲ့အဖွဲ့ခေါင်းဆောင်မစ္စတာဆဆာကာဝါကပြောပါတယ်ကိုဗစ်ကယောဂါကြောင့်ရန်ကုန်မှာပဲစောင့်ကြည့်လေ့လာခဲ့ရတာကိုလုတ်ခရကြောင်းလဲအွန်လိုင်းကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
မြန်မာにおきましてもこのコロナの問題は大変
နိုင်ငံတကာအနေနဲ့မြန်မာနိုင်ငံကနေတော့မှယခုချိန်ဒီလိုခဲ့ရူကောက်ပွဲဟာဆိုလို့ရှိရင်တရားမျှတပြီးမှတိကျမှန်ကန်တဲ့ရူကောက်ပွဲဖြစ်မယ်တို့အလုံးစုံကမှအတိမတ်ပြုမယ်လို့ကျွန်တော်ထင်နေပါတယ်ခုစက်မရခိုင်တော့မြန်မာနေတဲ့အချိန်မှာရူကောက်ပွဲပြုလုပ်ဖို့တင့်တော်ပါမလားဆိုတဲ့အကြံပြမှုတွေလည်းပဲရှိခဲ့လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်တို့ပြည်ထောင်စုအထူးသဖြင့်ရူကောက်ပွဲကော်မရှင်ကနေတော့မတရားဝင်ကျင်းပခြင်းပြုလုပ်ခြင်းမရှိသေးတော့များလည်းပဲကျွန်တော်ကြည့်ခဲ့တဲ့အနေအထားရမဲထက်တဲ့ရခိုင်တုံးကတော့မြန်မာနေလို့ကျွန်တော်ထင်ပါတယ်
မဲရလာတွေကတော့အခုသတင်းကြေညာရဲ့အချိန်အထိစူးစီးနေကြုံပါ။ကျူတင်မဲကတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်မဲယုံတွေရဲ့15ရာခိုင်နှုန်းဟာကျူတင်မဲတွေဖြစ်ကြရလို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။ကျွန်တော်ကတော့စောထပ်ပ
ယောဂကာလစိန်ခေါ်မှုတွေကြားမှာပဲမြန်မာနိုင်ငံမှာငင်းငင်းကြံကြံကျင်းပပြည်စည်းသွားတဲ့ရွေးကောက်ပွဲကနေထွက်ပေါ်လာမဲ့အစိုးရနဲ့လွတ်တော်တဲ့အပေါ်အကဲခတ်တွေရဲ့အမြင်ကိုတင်ပြပေးချင်ပါတယ်။ကျွန်မမိခါပါရွေးကောက်ပွဲကနေဦးမဲရလက်တွေအရအာနာယ NLD ပါတီကနေရာတော်တော်များများမှာအနိုင်ရထားတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။နိုင်ငံရေးလှလသုံးသက်သူဦးမမောင်စိုးကတော့အစိုးရဖွဲ့နိုင်လောက်တဲ့အထိအနိုင်ရမဲ့အလားလာတွေရှိနေတယ်လို့ခန့်မှန်းထားပါတယ်။
2015ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲမှာ NLD နဲ့ပြောင်းစုလို့တော့မှာအမှတ်380ရောရထားတော့အဲ့တော့အမှတ်60လောက်ရှိုးရင်တော့သူအစိုးရဖွဲ့နိုင်တဲ့အနေအထားမှာရှိရတဲ့ကြောင့်လို့ NLD ပါတီနေနဲ့တပါတီတွေအစိုးရဖွဲ့ဖို့အခြေအနေရှိတာတော့သူတပါတီတွေရှိတယ်လို့ပဲပြောပါစကားကျွန်တော်အစိုးရပြောခဲ့တဲ့ချက်ပါ
ဒီနှစ်မှာပဲရွေးကောက်ပွဲမကျင်းပနိုင်တဲ့မဲဆန္ဒနေမီ22ခုရှိတာမို့ကျန်တဲ့လွတ်တော်ကိုယ်စားလှယ်နေရာစုစုပေါင်း486နေရာအတွက်ရှင်ပြန်ကြရတာပါလက်ရှိအခြေအနေမှာတော့ NLD ပါတီကသာအလားအလာကောင်းနေတယ်လို့လဲတီဘောမြို့နယ်လွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်နိုင်ငံရေးလှလာတုံသက်သူလည်းဖြစ်တဲ့ဦးရဲထွန်းကတုံသက်ပါတယ်အစိုးရအဖွဲ့ကလည်းပြီးခဲ့တဲ့တက်တန်းမှလိုပဲဆက်လက်ဖွဲ့စည်းနိုင်ခြင်းရှိရဲ့လို့သူကပြောပါတယ
်2015အလွန်မှာ NLD တိုင်းပြည်ကိုစီမံအုပ်ချုပ်ခဲ့တယ်လို့မျိုးပေါ့နော်ကျွန်တော်တို့ဒီကိုစိတ်ကြိုက်ကိုစိတ်ကြိုက်တမရတယောက်ကိုတင်မယ်အဲ့တမရဟာလည်းအဲရုပ်ပြလောက်ပဲဖြစ်မယ်ဒေါန်ဆန်းစုကြည်ကိုနိုင်ကလည်းပြောထားတာဖြစ်တော့เนาะရုပ်ပြလောက်ပဲဖြစ်ပြီးတော့ဒေါန်ဆန်းစုကြည်ကိုနိုင်ကနိုင်ငံတော်ဤအတိုင်းအမြံပုံကိုဆိုတဲ့ဥပဒေကိုဆက်ပြီးတက်တန်းတိုးပြီးတော့သူကိုနိုင်ကပဲဆက်ပြီးတော့ဥဆောင်လိမ့်မယ
်ပြီးခဲ့တဲ့အစိုးရတက်တန်းအတွင်း NLD အစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးနိုင်ငံရေးစီးပွားရေးအရာစိန်ခေါ်မှုတွေကြုံခဲ့ရပါတယ်အထူးသဖြင့်တိုင်းရင်းသားတွေအပါအဝင်နိုင်ငံရေးအင်အားစုတွေနဲ့အပြိုင်မှုတွေရှိလာတာကြောင့်2020ပြည့်ရွေးကောက်ပွဲလွန်ပေါ်ပေါက်လာမဲ့အစိုးရအသစ်အနေနဲ့စိန်ခေါ်မှုတွေကြုံရနိုင်တဲ့အလားအလာတွေလည်းရှိနေတယ်လို့တိုင်းရင်းသားရေးရာကြွမ်းကျင်သူဦးမမောင်စိုးကသုံးသပ်ပါတယ်
။တနင်္ဂနွေလုံးဟာဒီရွေးကောက်ပွဲကာလမှာဘလို့ပဲသဘောထားကြီးကွဲကွဲဘလို့ပဲပြန်ဆိုင်မှုတွေပြင်းထန်ပြင်းထန်2020လောက်အစိုးရသည်တမျိုးသားလို့စီလုံးညီညီကိုဥဆောင်နိုင်တဲ့အစိုးရဖြစ်ရင်တက်မြင့်တွေရှေးလာတာကောက်ပါမယ်တကယ်လို့သာတမျိုးသားလို့စီယုံမနိုင်ဘူးတမျိုးကျန်တဲ့နိုင်ငံရေးပါတီတွေကိုလို့ဆွေးနွေးဘက်တွေနော်တိုင်မင်ဘက်တွေဖြစ်သဘောမထားဘူးဆိုရင်တော့2020အနာဂတ်က2020အလွန်ခက်ခဲလိမ့်မယ
်ရွေးကောက်ပွဲကျင်းပဖို့ရပိုင်းလို့မှာပဲအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ပြင်ဆင်မှုအားနည်းချက်တွေရှိတယ်ဆိုပြီးတက်မတော်ကဝေဖန်ခဲ့ရာကအစိုးရနဲ့စစ်တပ်တာဝန်ရှိသူတွေအကြားအပြန်အလှန်တုံ့ပြန်ပြောဆိုတာတွေကြုံခဲ့ရတာပါဒီဖြစ်ရကြောင့်မြန်မာနိုင်ငံကြီးမှာထက်ထဲဝင်ဝင်ပါဝင်နေတဲ့တက်မတော်နဲ့အရက်သားအစိုးရကြားတင်းမာမှုတွေရှိနေသလားဆိုတဲ့မေးခွန်းတွေလည်းထပ်ပေါ်နေတာကြောင့်ဒီလိုအခြေအနေတွေကိုကြော်လွှားဖို့လိုမယ်လို့လည်းနိုင်ငံရေးလှလာသုံးသက်သူဦးရဲထွန်းကမြင်ပါတယ
်ဟိုညဉ့်ညာရေးကိစ္စတွေခိုင်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာရင်ဆိုင်နေရတဲ့ကိစ္စတွေတော်တော်များများကိစ္စတွေကတန်းနဲ့ဆက်ဆံရေးကောင်းဖို့အရေးကြီးနေတဲ့အခါကျတော့ရှေ့မတိုးနိုင်ဘူးဖြစ်နေတဲ့ကိစ္စတွေမှာတန်းနဲ့တာဟာတာမဖြစ်တဲ့အတွက်ကြောင့်ဆိုတာကတော်တော်လေးထင်ရှားနေတော့တကယ်တမ်းကျွန်တော်တို့တန်းနဲ့ဒီဆက်ဆံရေးကောင်းဖို့အတွက်အမျိုးသားရင်ကြားစေရေးဆိုတဲ့ policy ရှိထားပေမဲ့ဘလို့လက်တွေ့ဒ ီဖြစ်စဉ်နေနဲ့လုပ်ငန်းစဉ်နေနဲ့အကောင့်တွေဖော်တာရှိမရှိဆိုတဲ့ဥစ္စာကိုပေးသေးချာချာသုံးတက်ပြီးတော့လာမဲ့ကျွန်တော်တို့အစိုးရတက်ကာလမှာအဲ့ဒီဟာကိုဟိုဟာဂရုတစိုက်လှုပ်စေခြင်းနဲ့
တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158နေမြေအတွက်ပါတီပေါင်း62ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း6000နီးပါးရှင်ပြိုင်ခဲ့ကြတာပါ။ကျမမေခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။ကျမဒီမှာရှင်မြန်မာနိုင်ငံမှာ COVID-19 ကူးစက်မြေရောဂါဖြစ်ပွားမှုရင်းစင်လိုထောင်ထဲချီကူးစက်နေချိန်မှာပဲရွေးကောက်ပွဲကြီးမှာလူထောင်ပေါင်းချီအုပ်စုလိုက်အပြင်ထွက်မဲပေးခဲ့ကြပြီးတဲ့နောက်နောက်ဆက်တွဲကူးစက်မှုအန္တရာယ်တွေသတိထားစောင့်ကြည့်ကြဖို့စေတင်ညာရှင်တွေနဲ့ဆရာဝန်တွေဘက်ကအထူးသတိပေးပြောဆိုလိုက်ပါတယ်။ကျန်းမာရေးဆိုင်ရာဘလို့အချက်တွေကိုသတိထားစောင့်ကြည့်ကာကွယ်သင့်ပါတယ်ဆိုတာကိုစူးစီးတင်ပြပေးကြပါတယ်။နိုင်ငံတဝန်းမှာတော့ COVID-19 ရောဂါကူးစက်မှုနှုန်းမကျပဲဆက်ဖြစ်ပွားနေချိန်ဒီအပိုင်းမှာပဲကျင်းပခဲ့တဲ့ရွေးကောက်ပွဲအကြိုကျွတ်တင်မဲ့ပေးပွဲနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲနေ့မှာရက်ွက်မြို့နယ်ကြေးရွာအလိုက်ထောင်ပေါင်းချီတဲ့ပြည်သူလူထုတွေဆန္ဒမဲထွက်ပြေးခဲ့ကြပါတယ်။ဒီမဲဆန္ဒရှင်ပြည်သူတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကCOVID-19 ရောဂါကူးစက်မှုကာကွယ်ရေးကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့ဆိုပေမဲ့မဲပေးခဲ့တဲ့မိဘပြည်သူတွေတကယ်လို့များဒီရက်ပိုင်းဒါမှမဟုတ်ဒီသတင်းပတ်ထဲမှာမိမိမှာကူးစက်မြန်ရောဂါလက္ခဏာဖြစ်နေတယ်လို့တန်လျာရှိလာရင်အနည်းဆက်ဆုံးအခမဲ့ဖြားနာကူးစက်ကနေနဲ့ဆေးရုံလေးဆီကိုအမြန်ဆုံးသွားပြဖို့နဲ့ကိုသွားခဲ့တဲ့မဲရုံနေရာတွေထိတွေ့ခဲ့သူတွေကိုတည်တည်ချာချာပြုမွေလင်းလင်းပြောကြပါလို့အခမဲ့ဖြားနာကူးစက်ရန်ကုန်ကိုရဲရဲတာဝန်ခံဒေါက်တာကျော်မင်းထွန်းကမြစ်တာရက်ခံပါတယ
်ရွေးကောက်ပွဲကမနေ့ကပေါ့နော်အောင်မြင်နဲ့စုစုံမှုပြီးစုစုံသွားပြီပေါ့နော်ပြည်သူလူတွေဘက်ကလည်းစီကံစနစ်တကျလည်းလိုက်လာပြီးတော့ပေါ့နော်လာလည်းတွေ့ရတယ်ကျွန်တော်တို့တော့ထဲတဲ့မဲရုံမှာလည်းဒေတာတွေစီးနေကြတယ်စနစ်တကျလည်းဒုက္ခတွေလည်းတွေ့တယ်အဲ့တော့ infection control မှာအရန်ကောင်းတယ်ဆိုတော့အရန်အားလည်းရတယ်အခုဘာတောက်ဆက်တွေတတိထားမယ်ဆိုတော့ဒီအခု infection ဝင်ပြီးတရက်နှစ်ရက်ပေါ့နော်နှစ်ရက်လောက်နေဆိုများတော့ပြင်ဆင်ပြပြကြတယ်ပေါ့နော်အဲနောက်ဈေးကိုဖြားခြင်းတို့လက္ခဏာလေးရှိရချို့ကြောင့်ကိုလက်တွေကိုက်တယ်ဒါကြီးတော့ဝေးပုံနဲ့ကိုလေးနည်းနည်းလေးလက္ခဏာလေးကြားလိုက်ရင်နည်းနည်းတတိထားမယ်စပြီးတတိထားတော့မယ်ပေါ့နော်အဲ့ဒီကြရင်ဟောအများဆုံးပေါ့နော်ကျွန်တော် fever clinic ဖြစ်ဖြစ်ဒီဆေးရုံနဲ့မြေဆေးရုံပဲဖြစ်ဖြစ်ပေါ့နော်ဒီဟိုတွားရောက်ပြီးတော့ဒီအကျိုးကြောင့်ပြောကျွန်တော်ကျွန်မပေါ့နော်ဒီမဲရုံတွားထားတယ်ပြင်နေတွားထားတယ်လူနဲ့ကောင်းတဲ့ထိထားတယ်စရှိပေါ့နော်အဲဒီဒီ public area တော့တွားထားတယ်အဲပေါ့နော်အဲ့ဒါ history ပေါ့နော်ဒီတကယ်ပို့ဖြစ်တဲ့ဒီ history ကို detail လေးပြောဖို့လိုမယ်ဒီတိုင်းမှာလိုရင်တော့ကျွန်တော် swap ကိုဖြစ်ချင်းအားကျရယူလို့ရအောင်စီစဉ်မယ်စီစဉ်ပြီးတော့ swap ယူမယ်ပေါ့နော်ဟိုပြောစရာ reset တွေထွက်လာမယ်ဆိုရင်ပြောပါအရင်ကြီးကပြောလည်းမလုံပါနဲ့ပေါ့နော်ဒီဒီတခြားလေးပေါ့နော်စီနေကန်နဲ့ပြောပါမစည်းတတ်ပါ။ဒါနဲ့မစည်းရိုက်အမှုမှမချုပ်ပြီးတော့အောင်ဝင်ကြီးရောမခံနေပါတော့။အဲ့လိုလေကကျွန်တော်ဘက်ကမေတ္တာရက်ခံပါလေပေါ့နော်
။ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကလည်းရွေးကောက်ပွဲရလဒ်တွေရေတွက်နေတဲ့အချိန်လူစုလူဝေးမဖြစ်စေဖို့မိမိတို့ရဲ့နေအိမ်တွေကသာစောင့်ကြည့်ခြင်းအပြင်ကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီပူးပေါင်းကူညီကြဖို့ကိုလည်းမေတ္တာရက်ခံထားပါတယ်။ဒီလိုကူးစက်မြေရောဂါလူအုပ်စုလိုက်ကြကူးစက်မှုမဖြစ်အောင်တဦးချင်းအထူးသတိထားဖို့လိုသလိုသက်ဆိုင်ရာဘက်ကလည်းစည်းကမ်းချက်တွေလိုက်နာဖို့ထိရောက်စွာကြီးကြပ်ပေးဖို့လိုတယ်လို့လူထုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေရောဂါကူးဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းအကြံပေးပါတယ်
။တွေးတဲ့နှုံးနဲ့ပေတဲ့နှုံးကအခုထိတန်းနေတာနှစ်သက်သုံးသက်ကဒီတိုင်းပဲသွားနေတယ်။ဒီလူတွေရဲ့ပြုမှုတွေတော့မပြင်းတရွေးကတော့ဆက်ပြီးတော့ဒီတိုင်းနဲ့သွားနေပြန်မြင်အမြင်ပေါ့နော်တူချင်းတူချင်းနည်းနည်းလေးပုံကြီးဆက်နေတော့ကြီးကျက်မှုပေါ့ကြီးကျက်ပြီးတဲ့လူတွေလို့တာပေါ့နော်တော့ဥပမာဆိုကားခိကားမတိုင်မှာကားစောင့်နေဦးကိုမတ်စုပြီးကိုနရီထွေးတဲ့လူကိုဘသူကပြောမှလဲဘသူကရေးယူမှလဲအဲကြီးကျက်မှုမှာတော်တော်လေးအားနေတဲ့အခါကျတော့လူကကိုလုံးချင်တယ်လို့ကိုရဲ့လက်လက်ခွင်းနေချင်တယ်လို့နေမယ်ဆိုပြီးပိုးရီကအဲ့လိုမျိုးပြန်နှံ့နေရလေကြီးချိန်နိုင်ပေါ့နော်အဲ့တော့ကိုကတော့တူချင်းကတော့ကိုစီမရအောင်ပဲကြိုးစားလို့ရမယ်ကြီးကျက်မှုမှန်ရတော့အစင်းစင်းတောင်းရှိတဲ့သူတွေဆက်ပြီးဆောင်ရွက်သွားဖို့လေဒူအနိုင်သေးတယ်ပေါ့ဒါတော့လို့မြင်တယ
်ကမ္ဘာကယောဂါ COVID-19 ရောဂါပိုးမနစ်နိုဝင်ဘာလ10ရက်နေ့ကကူးစက်မှုပေါင်း1029ဦးအပါအဝင်နိုဝင်ဘာလ9ရက်နေ့ညနေ3နာရီခွဲနောက်ဆုံးသတင်းထုတ်ပြန်ချက်အရဆိုရင်တနင်္ဂနွေလုံးတိုက်တာနဲ့ရောဂါပိုးကူးစက်သူက61389ဦးနဲ့သေဆုံးသူက1420ဦးထိရှိလာနေပြီဖြစ်လို့ပြည်သူတွေမပေါ်ဆာပဲနဲ့ကူးစက်မြန်ရောဂါမကူးစက်စေရေးအထူးသတိထားကြပါလို့စေပညာရှင်နေတဲ့ဆရာဝန်တွေဘက်ကအလေးနဲ့မြစ်တာရက်ခတ်သတိပေးနေတာဖြစ်ပါတယ်ရှင်ကျွန်မစုမောမ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သားညာအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ။
တောတာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်။ကျွန်မတင်ကြီးထိုက်ပါ။မြန်မာနိုင်ငံတွင်းမှာရင်းနှီးမြှုပ်နှံမှုအတွေ့တောင်ကိုရီးယားရဲ့ Korea London Housing Corporation of the Republic of Korea LH ကိုကဘာပါအဖွဲ့ဝင်ဖြစ်တဲ့မိဂါလုပ်ငန်းကြီးကအမခံပေးလိုက်ပါတယ်မြန်မာနိုင်ငံတွင်းမှာစစ်ပွဲတွေအရက်ဖက်မတည်ငြိမ်မှုတွေကြောင့်ရင်းနှီးမြှုပ်နှံမှုကိုထိခိုက်ရင်ရောပါမယ်ဆိုပြီးအမေရိကန်ပြည်ထောင်စု Washington DC အခြေစိုက်တဲ့ Multilateral Investment Guarantee Agency မိဂါကအမခံပေးလိုက်တာပါကိုရီးယားမြန်မာဆက်မှုဆောင်တိစောက်ရေးမှာထူးခြားတဲ့အကျိုးသက်ရောက်မှုရှိလာနိုင်ပါသလားဆိုတာကိုမိဂါလုပ်ငန်းကြီးရဲ့တာဝန်ရှိသူတို့ဖြစ်တဲ့Jie Hyeong Kwan ကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
So I'm in a bit of a transition at the moment, but my role in this project was based on my role as the head of North Asia and representative of the Korea office.
ကျွန်တော်ရဲ့ဖောက်တဲ့ LH နဲ့တိုင်းရိုင်းဆက်သွယ်အလုပ်လုပ်တဲ့မိဂါကိုရီးယားရုံးတာဝန်ကအာရှမြောက်ပိုင်းဆိုင်ရာအကြီးအကဲအနေနဲ့ဒီစီမံကိန်းမှာကျွန်တော်တာဝန်ယူခဲ့ပါတယ်ကိုရီးယားမြန်မာဆက်မှုဆောင်မှာယင်းနည်းမြုံနံဖို့အတွက်အာမခံပေးတာကတော့ကျွန်တော်ကအကြီးတန်းအာမခံအရာရှိအနေနဲ့တာဝန်ယူခဲ့ပါတယ်။မကြာခင်ကပဲစင်ကာပူအခြေစိုက်တဲ့မိဂါတောင်အာရှဆန်ရာမိဂါအကြီးအကဲဖြစ်ပြောင်းလဲတာဝန်ယူပါတယ်
။ Thank you. So what is the Mega guarantee to ဟုတ်ကဲ့ကျေးဇူးပါရှင်။ Korea London Housing Corporation ကိုမိဂါကဘာတွေများအာမခံပေးထားပါသလဲရှင်
။ Just as a brief background, LH is the largest state-owned enterprise in Korea.
So now only အချင်းချုပ်ပြောရတော့ LH လုပ်ငန်းကြီးကကိုရီးယားနိုင်ငံမှာအကြီးဆုံးလုပ်ငန်းကြီးပါ။အီယာမလုပ်ငန်းကြီးပါ။သူတို့အဓိကလုပ်တာကတော့အီယာဆောက်လုပ်ရေးပါ။ကိုရီးယားနိုင်ငံထဲမှာပါ။သူတို့ကပြည်ပယင်းနှီးမြှုပ်နှံမှုအတွက်မဟာဗျူဟာစက်မှုစုံတွေတည်ဆောက်ရေးတခြားအီယာစီမံကိန်းတွေလည်းပါဝါရယ်။သူတို့ကတရုတ်မှာလွန်ခဲ့တဲ့နှစ်တွေတုန်းကစီမံကိန်းတစ်ခုလုပ်ခဲ့တယ်။နမကုဒီဘက်နှစ်ပိုင်းမှာတော့ပထမဆုံးပြည်ပမှာလုပ်မဲ့စီမံကိန်းဖြစ်တော့သူတို့ကတိတ်ပြီးတော့စိတ်မချောင်းသူတို့ကိုရီးယားမှာတော့စိတ်ချလက်ချရှိတာပေါ့ဒါပေမဲ့နိုင်ငံရဲ့ခြားမှာယင်းနှီးမြှုပ်နှံမှုမှာတော့သူတို့ကမြန်မာနိုင်ငံရဲ့စီးပွားရေးခင်းကျင်းနဲ့တိတ်ပြီးတော့အကြောင်းတော်မရှိပါဘူးနိုင်ငံတွင်းစစ်သားမဲ့အချက်တွေကိုတိတ်ပြီးတော့နှစ်နှစ်ဆက်ဆက်မရှိပါဘူးအဲ့ဒါနဲ့သူတို့ကစီးပွားရေးနဲ့မသက်ဆိုင်တဲ့ဘေးအန္တရာယ်အမှန်ရဖို့အတွက်မိဂါကိုဆက်သွယ်တာပ
ါ So We have provided guarantee against the risks of currency inconvertibility and transfer restriction.
ကျွန်တော်ကငွေကြေးလဲလဲမှုနဲ့ငွေကြေးအလွှဲပြောင်းတဲ့အာမခံပေးပါတယ်။အချိန်ခံအားဖြင့်ပြောရတော့ယင်းနှီးမြှုပ်နှံသူတွေအနေနဲ့နိုင်ငံတွင်းကနေငွေလဲပြောင်းနိုင်ရေးကပြည်တွင်းငွေကိုငွေမှာလဲလဲနိုင်ရေးဖြစ်ပါတယ်။ဆိုတော့ဒါကမသေးချာမရေရာမှု risk တစ်ခုပါ။ဒုတိယတစ်ခုကတော့စစ်ပွဲနဲ့လူမှုမငြိမ်သက်မှု risk ဖြစ်ပါတယ်။အကြမ်းဖက်မှုတွေကြောင့်ပိုင်ဆိုင်မှုတွေပျက်စီးခဲ့ရင်ကျွန်တော်တို့ကယင်းနှီးမြှုပ်နှံသူကိုယောက်ျေးပေးမှာပါတတိယတစ်ခုကတော့စာချုပ်ဖောက်ဖျက်မှုပါဆိုလိုတာကတော့သူတို့ကဒီအစိုးရနဲ့တစ်ဖက်သဘောတူညီချက်ရှိပါတယ်ဆိုတော့ဘက်ကလိုက်နာလုံဆောင်မှုမရှိဘဲဂတိပြက်ခဲ့လို့သူတို့ဘက်ကဆုံးရှုံးရင်အဲဒီဆုံးရှုံးမှုအတွက်ကျွန်တော်တို့က LH ကိုယောမှာပါဆိုတော့ LH ရဲ့အဓိကစိုးရင်ချက်ကလည်းဒီ risk သုံးခုဖြစ်ပြီးတော့ကျွန်တော်ဘက်ကအဲ့ဒါကိုအာမခံပေးတာပါ
So what's the impact of this deal?
ဆိုတော့ဒီသဘောတူညီချက်ကကိုရီးယားမြန်မာဆက်မှုဆောင်ဖွံ့ဖြိုးရေးစီမံကိန်းအပေါ်မှာဘာတွေများတက်ရောက်မှုရှိလာနိုင်ပါမလဲရှင်?
So basically it allowed LH to invest. Now LH is one of the shareholders but
အခြေခံအားဖြင့်တော့ဒီသဘောတူညီချက်ကြောင့် LH အနေနဲ့ယင်းနှီးမြှုပ်နှံသွားနိုင်ပါတယ်။ LH ကသူ့ share ဝင်တစ်ဦးပါမြန်မာစိုးရနဲ့အတူအဓိကကြတဲ့အစုရှယ်ဝယ်နှစ်ဦးတည်းကတုံ့ဖြစ်ပါတယ်။ဒီစီမံကိန်းကြောင့်အထူးသဖြင့်ဒီပုဂ္ဂလိကယင်းနှီးမြှုပ်နှံမှုတွေအထူးသဖြင့်နိုင်ငံခြားကတိုက်ရိုက်ယင်းနှီးမြှုပ်နှံမှုတွေဝေရောက်နိုင်မှာဖြစ်ပါတယ်။ ဒီစက်မှုဆောင်ကိုပေါင်းကူးတစ်ခုလို့အသုံးပြုပြီးတော့သူတို့ရဲ့ကုန်ထုတ်လို့ရေးဆက်ယုံနေဒါမှမဟုတ်လေစက်မှုလုပ်ငန်းတွေကိုဒီစက်မှုဆောင်အတွင်းမှာတည်ဆောက်နိုင်မှာဖြစ်ပါတယ်ဒီလိုလုပ်နိုင်ရင်ဒီကုမ္ပဏီတွေအနေနဲ့လူတွေပို့ပြီးတော့အလုပ်ခန့်နိုင်မယ်တနိုင်ငံလုံးအနေနဲ့လည်းကုန်ထုတ်လို့ရေးကိုတိုးချဲ့နိုင်မှာဖြစ်ပါတယ်ပို့ပြီးယုံကြည်စိတ်ချစွာယဉ်ဤမြုံနယ်လာမယ်လို့ကျွန်တော်အမခံနိုင်ပါတယ်ဒီစီမံကိန်းကြီးဖွံ့ဖြိုးရေးဖြစ်လာနိုင်ပြီးတော့မြန်မာစီးပွားရေးကိုလည်းဖွံ့ဖြိုးစေမှာဖြစ်သလိုလူတွေအတွက်လည်းအလုပ်ကန်တိုးလာပါမယ်
So can this be a dilo amakan pe lite de tbo tun yi che chao nai ngai daga yin ni myoun nan tu ri ye yong chi mu ko po pi lo ya la nai ma la blu myan ya la nai ma le shin
So as I mentioned this is an industrial zone so it's a platform so this can only succeed if enough
jano byo ne lu a be di ha ga sat mu zone ma so lo da ga platform de ku a ဆိုတော့ယင်းဒီမြုံနံသူတွေလုံလုံလောက်လောက်လာပြီးတော့ဒီဆက်မှုဆောင်မှာမြင်သာပြီးသူတို့ဆက်ရုံတွေစောက်ပါမှအောင်မြင်နိုင်ပါပါကျွန်တော်အနေနဲ့လည်းသဘောတူညီချက်မလုပ်ခင်မှာ33မှုတွေလုပ်ခဲ့ပါတယ်အလေးရွက်ကလည်းအကျိုးစစ်တမ်းတွေလုပ်ခဲ့ပါတယ်ဒီဆက်မှုဆောင်မှာယင်းဒီမြုံနံဖို့စိတ်ဝင်စားတဲ့ကုမ္ပဏီတွေရှိသလိုပဲယင်းဒီမြုံနံဖို့စိတ်ဝင်စားပါတယ်ဆိုတဲ့ကုမ္ပဏီစီးရင်ကိုလည်းကျွန်တော်တွေ့ရပါတယ်ဒီဆက်မှုဆောင်မှာလာရောက်လို့သူအများပြားရှိတာကိုကျွန်တော်တို့သိပါတယ်ဖနက်ချုပ်တာကနေအထယ်ချုပ်နောက်ဓာတုပစ္စည်းကုမ္ပဏီတွေအထိစက်မှုလုပ်ငန်းမျိုးစုံရှိပါတယ်ဒီစက်မှုဆောင်ပစ္စည်းလည်ပတ်တဲ့အချိန်မှာနေပေါင်းဆောင်လုပ်ငန်းပေါင်းစုံပါဝင်လာမယ်လို့ကျွန်တော်ယုံကြည်ထားပါတယ်ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်မှုမျိုးစုံအတွက်အင်ဂျင်နီယာရင်းနှီးမြှုပ်နှံသူတွေဒီစက်မှုဆောင်ကိုလာကြမှာပ
ါ Thank you ချိန်ပေးပြီးဖြေကြတဲ့ချင်းညွန်ခွန်းကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မမ COVID-19 ကပ်ရောဂါကြောင့် new normal အပြောင်းအလဲတွေကိုလူနာတွေကိုပြုစုဆောင်ရှောက်ပေးနေတဲ့သူနာပြုတွေအဓိကကြုံကြရပါတယ်။ရခိုင်ပြည်သူစေယုံကြီးမှ COVID လူနာတွေကိုပြုစုဆောင်ရှောက်ပေးနေတဲ့သူနာပြုနော်နှင်းစီမွေးကလူနာတွေနဲ့သူတို့ကြားမှာဓာတ်ရိုက်ထိတွေ့မှုနှဲသွားတာကသူ့အတွက် new normal ဖြစ်တယ်လို့အခုလိုပြောပြပါရစေ။
အရင်ကကလေးကြတော့မှာပေါ့နော်လူနာတခုခုဖြစ်လို့ရှင်ဟိုဟာလူနာ attendance တွေရရှိတယ်အဲကျွန်မတို့လာပြောတဲ့လူနာတွေကဘယ်လိုဖြစ်ဘယ်လိုဖြစ်ဆိုအဲ့လိုလာပြောရှင်ကိုယ်ကချက်ချင်းထပ်ပြေးပါလို့ရအဲ့လိုမျိုးအခြေအနေပေါ့သူကလေးကြတော့ဟာလေဟိုဖုန်းကနေလာတော့ပေါ့ကလူနာကတူတူဖြစ်တယ်ဆိုကိုယ်ကချက်ချင်းထပ်ပြေးသွားခြင်းစိတ်ဖြစ်ပြီမဲ့ဒါပေမဲ့သွားလို့မရဘူးအဲ့လိုမျိုးကိုယ်ကဟိုသွားမယ်ဆိုရင် PPE အပြည့်အစုံဘောပြီးတော့အဲ့လိုမျိုးသွားမယ်ဆိုတော့ဒီပက်စာဖုန်းနဲ့ပဲပေါ့နော်ညွှန်ကြားပေးတာတွေအစကားပြောပေးတာတွေအဲ့လိုမျိုးတွေဖြစ်တယ်ဆိုတော့အဲ့လိုမျိုးကွာဟမှုတွေတမျိုးတော့ရှိတာပေါ့ပြီးတော့ဒီယူနာနဲ့ဆရာမနဲ့ဂျာကလေးစားတော့ဒီကူကတော်တော်ဟိုအလုံးပိတ်လို့မျိုးကတ်တက်ထားတယ်ဆိုတော့ဒီယူနာနဲ့ပေါ့ဆရာမတို့ဂျာအဲ့လိုမျိုးအတားအဆီးတခုလိုမျိုးခံစားရတယ်ဒီကိုဗစ်ဖြစ်တဲ့ဖြစ်သွားတဲ့အတွက်ကြောင့်ဟုတ
်အခုနဆရာမပြောရတဲ့အထဲမှာပေါ့နော်လူနာတွေနဲ့ဖုန်းနဲ့ပြောရတယ်ဆိုတာကအဲ့ဒါရော new normal ဖြစ်သွားတာလားအဲ့ဒါလည်းရှင်းပြပါလား
ဟုတ်အရင်တော့ကလေးကြတော့ဖုန်းကလုံးဝမသုံးဘူးဖုန်းကဒီ word to word အချင်းချင်းအတွက်ပဲဖုန်းသုံးတာပေါ့ဒီခုကလေးကြတော့လူနာတိုင်းဖုန်းတစ်လုံးစီထားပေးတဲ့ဖုန်းနဲ့တစ်စင်းအဆက်အသွယ်လုပ်ကြတာပေါ့အရင်တော့မရှိဘူးအရင်တော့ဟိုစာပြောတာပဲရှိဒီကိုကိုယ်သွားကြည့်လို့ခုဖြစ်တာပဲဖြစ်ဖြစ်ဆိုကွာဒီချက်ချင်းဟောကြည့်လို့ရတယ်ဒီကလေးကတော့ဟိုဒီလူနာတွေအတွက်ဟိုဖုန်းတစ်ယောက်လုံးပေးมาထားပေးရဲဆိုတာမျိုးအဲ့ဒါတခုတော့ကောင်းပါတယ်လူနာတွေရဲ့ဟိုဖြစ်နေတဲ့အရာတွေကိုချက်ချင်းဟိုဖုန်းနဲ့တစ်စင်းဆက်သွယ်လို့ရတယ်ဒီလိုမျိုး new normal မှာ
အဲ့တော့ဆရာမရဲ့ new normal ကတော့အဓိကပြောင်းလဲသွားတဲ့အခြေအနေဆိုရင်တော့လူနာတွေနဲ့ဆရာမတို့ကြားမှာပေါ့နော်ခုနကတော့လို့ကိုယ်တိုင်းနဲ့ချင်းဆိုင်တွေ့တာမျိုးထက်ကိုဒီတယ်လီဖုန်းပေါ်ကနေတစင်ဆက်သွယ်ပြီးတော့ပြောတာက new normal ဖြစ်တယ်လို့ပြောလို့ရတာပေါ့
ဟုတ်ပြောလို့ရတယ်ဟုတ်နောက်ဒီတမီးတို့ပေါ့ကို covid center အဲ့လိုပြောင်းလဲပြောင်းတော့အဲ့ဒါ ward တစ်ခုလုံးဒီဟိုလောက်ထုံလုံးနေသေးဒီ report လောက်တာပဲဖြစ်ဖြစ်စီးရင်တွင်တာဖြစ်ပုံစံတမျိုးပြောင်းသွားအဲ့လိုရှိတယ်ရှင်ဟုတ်
ဆရာမတို့အတွက် new normal မှာအခုလိုဖြစ်လာတဲ့ဒီ new normal အခြေအနေမှာပေါ့နော်စိန်ခေါ်မှုတွေတော်တော်များတယ်လို့ရောဆရာမမြင်လားရှင
်အတက်အတက်တွေကြုံလာတော့ကိုကဟိုမသိတဲ့အကြောင်းအရာတွေရှိတယ်ဆိုတော့အာကိုတင်ယူရတာတွေအဲ့လိုမျိုး ကိုမြင်မြန်ရတာတွေအဲ့လိုမျိုးတွေရှိတော့ဟုတ်စိတ်ဆောင်မှုတွေတော့ရှိတယ
်။အလုံးနဲ့ပတ်သက်ရင်မကြောက်တတ်တဲ့သူနာပြူနော်နှင်းစီမွေးအတွက်နောက်ထပ်ပြောင်းလဲသွားတာကတော့ကာယောဂအပေါ်ကြောက်စိတ်ဖြစ်ပါတယ်တဲ့
။အရင်ဆုံးအတီလောက်လောက်တာမကြောက်ဘောနော်။တွေးလိုက်ပါရင်လည်းမကြောက်တယ်ဒါပေမဲ့ဒီကိုပေးဖြစ်တော့ဟာနည်းနည်းကြောက်စိတ်တွေဝင်လာတာအဲတခုဖြစ်တော့ဘောနော်။အဲတခုဆက်ဆက်ချင်းပြီးတော့ကိုယ့်အကိုပြင်ဆင်မှုတွေပဲလုပ်ကြရရှိရမို့သဖြင့်အရှိကြီးတွေကိုညှက်ခဲ့တာလို့ပေါ့အမျိုးတွေတော့ရတယ်ပြီးတော့လူနာကိုကြည့်တဲ့အခါမှာကလေးစားတော့အခုကို safe check အောင်အရင်လုပ်ရတယ်ဥပမာအနေနဲ့ပြောရမယ်ဆိုရင်တော့စီးရုံမရောက်ခင်ကလေး mask တွေဒီ cup တွေဒီဟို face sheet တွေအကုန်အကြည့်စုံနဲ့တွားဖြစ်တာပေါ့စီးရုံတွားတဲ့လမ်းတစ်လျှောက်လုံးပြီးတော့ကျေးဇူးရောက်တဲ့အခါမှာလည်းအရင်တော့ဆိုရင်အဲလူနာကိုကြည့်မယ်ဆိုရင် mask တစ်မျိုးရဲ့လက်အိတ်ရဲ့အမျိုးနှစ်မျိုးဆိုရင်အလုံလောက်တယ်ပြီးလို့ရှိရင်လည်းလူနာအနာမဆိုတဲ့ဥပမာ10မိနစ်15မိနစ်လောက်အကြာကြီးနေလည်းရတယ်တော့လူနာလေးကအဲ့လိုမျိုးဟိုအားပေးစရာလေးပြောဖြစ်တယ်သူကလည်းကြတော့ကိုပြောလို့ရှိရင်တစ်ခွန်းနှစ်ခွန်းလောက်ပဲအဲ့လိုမျိုးပြောဖြစ်တာပေါ့ပြီးတော့လည်းအဲ့လိုမျိုးကိုအလုပ်တွေကိုပါမြင်မြန်ပြီးဖို့အသက်ရှူတာအထင်းမှာအလုပ်လုပ်ရတော့တိမ်မဝအောင်ဆိုရလေရတာအလုပ်မြင်မြန်ပြီးဖို့အဲ့မျိုးကိုယ့်အကောင်ကြိုးစားရုန်းကန်နေရတာပေါ့နော်အဲ့လိုမျိုးတွေဖြစ်တဲ့အတွက်ကြောင့်မှဟိုစိတ်မကောင်းဖြစ်တာလည်းရှိတယ်အဲ့လိုမျိုးဒါကြောင့်ကိုယ့်ဘက်ကဟိုအကြည့်အဝါပြည့်စုံမပေးရဘူးကိုခံစားအဲ့လိုမျိုးတွေရှိတာပေါ့
ဆရာမပြောသားပုံအရာဆိုရင်ပေါ့နော်ကိုကဟိုကိုကိုယ်တိုင်လည်းယောဂမကူအောင်တခါလူနာတွေကိုလည်းယောဂဟိုအဒီကင်းအောင်ပေါ့နော်တော်တော်လေးကိုတတိထားပြီးတော့လုပ်ရတဲ့အခါကျတော့အဲဆရာမပြောချင်တာကဒီကိုလူနာရဲ့အပေါ်မှာစောင့်ရှောက်မှုပေးတာအရင်တော့လောက်ဟိုအပြည့်အဝပေါ့နော်ကိုရောစိတ်ပါအာပေးဖို့အခက်ခဲရှိတယ်ဆိုတဲ့သဘောမျိုးလားရှင
်။ဟုတ်ရှင်ဟုတ်ပါလို့အရင်တော့ဆိုရင်အဲလူနာပေးမှအဲ့လိုမျိုးအပြားတိုင်းရပဲဖြစ်ကန်နူလာတော့ထိုးတော့ဖြစ်အဲ့လိုမျိုးဆိုရင်ဟိုလူနာတွေကသူတို့အချိန်တွေသူတို့ပြောပြတယ်ကွာအဲ့လိုပြောပြလို့ရှင်ကွာသူတို့နဲ့အလိုက်ထိုက်ပြန်ပြောတာ10မိနစ်လောက်နေပါအဲ့လောက်အပြေးစကားပြောဖြစ်တယ်အဲ့လိုမျိုးနေဟောကျေးဇူးတင်စကားတွေလည်းပြန်ကြားရတာပေါ့ကွာအဲ့လိုမျိုးပြန်လည်းပြောဖြစ်တယ်ကိုသူတင်များပို့သူတာတွေကိုလည်းကို share ဖြစ်တယ်မအစားအတော့တွေပတူစားမှာတော့အဲ့လိုမျိုးပြောဖြစ်တယ်ဒီကလေးကြတော့ covid လူနာကိုကြည့်တဲ့အခါမှာ PPE ဘောဆောင်အပြင်နဲ့နှကောင်းဖက်ဆက်ကိုအပေါင်းမျက်စိရောလုံးလုံးအောင်ဖုံးထားရဲဆိုတော့အဲ့လိုမျိုးကိုပြောလို့ရှိရင်အဲ့လိုမျိုးကိုယ်တအားမိုးပြီးတော့အဲ့လိုမျိုးတိတ်စကားမပြောဖြစ်တော့ဘူးလူနာနဲ့အဲ့လိုမျို
းဟုတ်အဓိကတော့ဒီအကာအကွယ်ဝတ်ဆောင်နေဝတ်ထားတဲ့ခါကျတော့လူနာတွေနဲ့အပြန်အလှန်ဒီပြောဆိုဆက်ဆက်တဲ့နေရာမှာတော်တော်လေးအခက်အခဲရှိတယ်ဆိုတဲ့သဘောပေါ့
ပြီးတော့ဘယ်လိုလဲဆိုတော့ဒီဟိုလူနာအခန်းထဲဝင်တဲ့အခါမှာလည်းဒီတရက်ကိုတကြူဒီဆိုနှစ်ခါတော့ပဲဝင်ဖြစ်တယ်ဒါဒီသူတို့နဲ့ contact လုပ်တာကလည်းဇာတော့ဒီဖုန်းနဲ့ contact လုပ်တာများတော့အရင်တော့ဖုန်းကတိတ်မချေတောက်ဘောနော်အထိုင်မှာဒီဖုန်းတွေကနေကိုကိုချင်းလာရအောင်အဲ့လိုလုပ်ပါတယ်အဲ့လိုမျို
းရန်ကုန်ပြည်သူစေယုံကြီးမှာကိုဗစ်လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုနော်နှင်းစီမွေးရဲ့ new normal အတွေ့အကြုံတွေဖြစ်ပါတယ်အခုလိုမျိုးအလုပ်ခွင်မာတယ်မဟုတ်ခဲကိုပိုင်အချိန်တွေမှာလဲယောဂမကူအောင်လို့အထူးသတိထားပြီးတော့အမှုအချက်တွေကိုပြောင်းလဲခဲ့ရတယ်လို့သူကပြောပြပါတယ်ရှင်ကျွန်မစုမြတ်ပါမှာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေကြီးမှာခက်ဆားနေတာတွေချင်ပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နေရာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကောင်ကိုရီးယားကကမ္ဘာကျောင်းအောင်မြင်မှုတွေရတဲ့ K-pop BTS အဖွဲ့ကိုကိုစားပြုစီစဉ်မှုတွေပေးတဲ့ Big Hit Entertainment ကုမ္ပဏီကသူတို့ရဲ့အစုရှယ်ယာဈေးတွေနှစ်ဆဖြစ်သွားပြီးတော့လူတွေလည်းအဲ့ဒီအစုရှယ်ယာတွေကိုအလူရဝယ်ယူနေတာပါအရင်ကသူတို့ရဲ့အစုရှယ်ယာတစုကို33,500ဝမ်ရှိနေရကနေပြောပြီးခဲ့တဲ့ကြာသပတေးနေ့ကတော့38,000ဝမ်အထိရောက်သွားလို့သူတို့ကုမ္ပဏီကဒေါ်လာတန်8,380ပြန်သွားပါတယ်ဒါကြောင့်မလို့တောင်ကိုရီးယားအစုရှယ်ယာတမိုင်းမှာလည်းတရက်ထင်းနဲ့အပိတ်ဈေးအတွက်ဈေးအမြင့်ဆုံးရတဲ့ကုမ္ပဏီ10ခုထဲမှာဒီကုမ္ပဏီလည်းအပါအဝင်ဖြစ်သွားပါတယ်Big Hit Entertainment ကုမ္ပဏီဟာကမ္ဘာအဆင့်မီတေးဂီတာတွေနဲ့အနုပညာရှင်တွေကိုထုတ်လုပ်နိုင်စွမ်းရှိပါတယ်။ ။ဒါပေမဲ့ဒီလိုဖြောပြေးရေးကုမ္ပဏီတစ်ခုအနေနဲ့ပြည်သက်အားကဘလောက်အရေးကြီးလဲဆိုတာသိချသဘောပေါက်နိုင်ပြီးတော့ဒီအခြေအနေကိုကုမ္ပဏီအကျိုးမြတ်ဖြစ်တဲ့ပြောင်းလဲနိုင်တဲ့အစွမ်းရည်ကတိတ်ကိုအရေးကြီးပါတယ်လို့ Bigkit Entertainment ကုမ္ပဏီကိုတည်ထောင်သူလည်းဖြစ်ကုမ္ပဏီရဲ့တွဲပဲ့အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ Bansi Hugh ကပြောသွားပါတယ်အခုတို့ရဲ့အစုရှယ်ယာဈေးက30ရာခိုင်နှုန်းတက်သွားခဲ့တာဖြစ်ပါလေရှင်တောင်ကိုရီးယား K-pop Superstar BTS အဖွဲ့ဟာတို့ရဲ့ Day တက်ပြားစစ် BE Deluxe Edition ကို November 20ရက်နေ့မှာထုတ်မယ်လို့ကြေညာသွားပါတယ် BTS အဖွဲ့ဝင်ခုနှစ်ဦးလုံးအမှုပညာဖန်တီးမှုအပိုင်းမှာတည်ချပါဝင်ထားတဲ့ဒီ Day တက်ပြားက BTS ရဲ့တကယ့်စတိုင်အမှန်ဆုံးတစ်ချက်တွေပါတယ်လို့လည်းဆိုပါတယ်3အောင်မြင်ဆုံးသချင်းဖြစ်တဲ့ Dynamite က Billboard Hot 100လူကြိုက်အများဆုံးဒေတာအစီအစဉ်မှာသတင်းနှစ်ပတ်ကြာအောင်ဇက်တိုင်ထိတ်ဆုံးရောက်နေခဲ့ပြီးတော့အခုသိပ်မကြာခင်မှာပဲဒီသချင်းပါဝင်တဲ့ဒေတာပြားကိုထုတ်မှာပါ
As a boy from the small city of Ilsan in Korea as a young man standing at the UNGA as a global citizen of this world I imagineThe limitless possibilities before all of us, and my heart beated with excitement. But COVID-19 was beyond my imagination.
BTS ဝါ85ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တစိတ်တေသအဖြစ်နဲ့ UNICEF ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကနေပြီးတော့ BTS ရဲ့မျှော်လင့်ချက်သတင်းစကားဆိုတဲ့ဗီဒီယိုကိုတင်ခဲ့ပါတယ်။ဒါပြင် BTS ကနံပါတ်1ချိန်တဲ့ Dynamite တချင်ကိုအကားကျင့်နေတဲ့ဗီဒီယိုကိုလည်း Fourth Night Video Game မှာထုတ်လိုက်တာပါ။ဒီ game နဲ့ဝင်ပြီးတော့ပြည်သက်အနေနဲ့ဒီဗီဒီယိုကိုကြည့်နိုင်တယ်လို့ကောက်ွက်တွေကပြထားတာမလို့လည်းအကလည်း live ကျင်းနိုင်အောင်ဖြစ်ပါတယ်။ရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဲ့ဒီကနေ့အစီအစဉ်မှာကြည့်နိုင်ပါသေး။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။November 9ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆုမြတ်မွန်ကတလှည့်ပြောပါအောင်မယ်ရှင်။ဒီမိုကရေစီလမ်းကြောင်းပေါ်တွားနေတဲ့မြန်မာနိုင်ငံမှာနောက်ထပ်အရေးပါတဲ့မှတ်တမ်းတစ်ခုကိုရောက်နိုင်ခဲ့တဲ့အတွက်မြန်မာပြည်သူတွေကိုချီးကျူးဂုဏ်ပြုကြောင်းရန်ကုန်မြို့ American တန်ယုံကပြောကြားပါရယ်။စိတ်ခေါ်မှုတွေအများပြားရှိနေသေးတဲ့မြန်မာနိုင်ငံကပေါ်ပြီးတော့ဒီမိုကရေစီနီးလမ်းကြငြိမ်းချမ်းတရားဝါပြောတဲ့လမ်းစီကိုဆက်သွားတဲ့နေရာမှာအမေရိကန်ပြည်ထောင်စုကမိတ်ဆွေမိတ်ခတ်အနေနဲ့ဆက်လက်ပြီးတော့မြန်မာပြည်သူတွေနဲ့လက်တွဲသွားမယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်စိတ်ခေါ်မှုတွေရှိနေတဲ့ကြားကရွေးကောက်ပွဲမှာမဲပေးသူတွေများပြားတာနဲ့ရွေးကောက်ပွဲကိုငြိမ်းချမ်းစွာကျင်းပနိုင်ခဲ့တဲ့အပေါ်မှာ EU ဥရောပသမဂ္ဂကကြေညာချက်ထုတ်ပြန်ချီးကျူးထားပါရယ် November 10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့နောက်ထပ်မှတ်တမ်းတစ်ခုဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေကို EU ကဟိုးရင်တွေကထောက်ခံနေကြောင်းကြေညာချက်မှာဖော်ပြထားပါရယ်ပြည်သူတွေခက်ခက်ခဲခဲရရှိထားကြတဲ့မဲပေးနိုင်ခွင့်နဲ့ပြည်သူအများအပြားပါဝင်မဲပေးခဲ့ကြတာမြင်ရတဲ့အပေါ်ဝန်တာတယ်လို့ဗြိတိန်အစိုးရကလည်းကြေညာချက်ထုတ်ပြန်ပါတယ်။မြန်မာပြည်သူတွေလိုကြားတဲ့ငြိမ်းချမ်းရေးနဲ့ပြည့်ဝတဲ့ဒီမိုကရေစီစနစ်အတွက်ဗြိတိန်နိုင်ငံကဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့ဗြိတိန်နိုင်ငံကြားရေးဌာနအာရှဒေသဆိုင်ရာတာအမတ်ကြီးရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။အမေရိကန်ပြည်ထောင်စုရွေးကောက်ပွဲမှာသူရှုံးနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကလက်မခံသေးပေမဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့အာဏာသွင်းပြောင်းရေးလုပ်ငန်းတွေအတွက်စတင်ပြင်ဆင်နေပါတယ်။ဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံသူသမ္မတကာမလာဟဲရစ်တို့က buildbackbetter.com ဆိုတဲ့ website အသစ်ကိုဖန်တီးပြီးတော့တရားဝင်အာဏာရတဲ့ပထမဆုံးနေ့ကစပြီးအဓိကဦးစားပေးလုပ်မဲ့ကိစ္စတွေကိုဖော်ပြထားပါတယ်။COVID-19 အတည်ပြုလူနာတဲ့ဒီနေ့ကိုပြန်မြတသိန်းကျော်တိုးနေတဲ့အမေရိကန်ပြည်ထောင်စုမှာစုစုပေါင်းအတည်ပြုလူနာဒီကနေ့တနင်္လာနေ့မှာ10,000ကျော်သွားတော့မယ့်အခြေအနေရှိပါတယ်။
VOA မြန်မာပိုင်းစီစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတင်းလာနေညအတွက်ရေဒီယိုအသံထွေးမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မစုမြတ်ပါမှာ
This program has come to you from the Voice of America, Washington.